in Burmese.
မင်္ဂလာပါရှင်။ VOA America အတန်ရဲ့2022ခုနှစ်စက်တင်ဘာလ30ရက်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။မအင်ဂျင်နိုင်မှာ VOA မြန်မာပိုင်းအစီအစဉ်တွေကိုရေဒီယိုပြင်ရုပ်သံထဲမှာဖြည့်ဆွဲတင်ဆက်နေပါတယ်။လိုင်းတိုမီတာ24 40 52တို့အပြင်လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါအာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေရွေးသိမ်းတဲ့အစီအစဉ်ပေါ်ကွန်ဂရက်စ်လွှတ်တော်မှာဒုတိယနေ့ဖြစ်ကျင်းပရမှာတော့အခြေတင်ငင်းကုန်တဲ့ဖြစ်ခဲ့တဲ့တဲ့တွင်ဘင်္ဂလားဒေ့ရှ်မှာဒုက္ခသည်စခန်းထဲမှာတနတ်သမားတွေလက်ချက်နဲ့ထိရှားတဲ့ရွန်ဂျာခေါဆောင်တယောက်တည်ဆုံသွားတဲ့တဲ့တွင်ဆက်ရထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့တူဖျော်ဖြားပေးဆောင်မှာပါ
ကောင်းပါပြီရှင်။သတင်းအစီအစဉ်နောက်ပိုင်းမှာလည်းဒီဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်ခေါင်းဆောင်တည်ဆုံမှုနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရကို HRW ကဝေဖန်လိုက်တဲ့အကြောင်းနားဆင်ရဖို့ရှိပါတယ်
။ And he had said to me at that point that he wanted the world to help him and I had said to him
HRW ရဲ့တောင်အာရှရေးရာညွှန်ကြားမှုက VOE ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်ဆုံးတင်ဆက်ဖို့ရှိပါတယ်ဒါအပြင်မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုကြောင့်ဖြစ်လာနိုင်တဲ့ရိုက်ခတ်မှုတွေကိုလည်းတင်ပြမှာပါနောက်ပိုင်းမှာတော့ဦးကျော်စံတာရဲ့မြန်မာအရေးသုံးသပ်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုစော်မိုးကျော်တို့ကတင်ဆက်မှာပါ
အာဖဂန်နစ္စတန်နိုင်ငံမှာနှစ်ပေါင်း20ကျော်စစ်ပွဲဆုံးသက်ပြီးတပ်ဖွဲ့ရုပ်သိမ်းတဲ့အစီအစဉ်ပေါ်အမေရိကန်ကွန်ဂရက်စ်လွှတ်တော်မှာဒုတိယနေ့ဖြစ်ဗိုလ်ထုတွေကကြားနာရမှာအခြေတင်ငင်းကုန်တဲ့တိဖြစ်ခဲ့ပါတယ်။ကြားနာပွဲမှာလွှတ်တော်အမတ်တချို့ကအမေရိကန်စစ်မြေအရာရှိတွေယာယီကထွက်ဖို့တောင်းဆိုခဲ့တယ်လို့အခက်အခဲကြားကအကောင်းဆုံးဆောင်ရွက်နိုင်ခဲ့တယ်ဆိုပြီးချီးကျူးသူတွေလည်းရှိခဲ့ကြတာပါ။အမေရိကန်စစ်ပဆိုင်ရာအရာရှိတွေရဲ့အကြံပြုချက်တွေကိုဆန့်ကျင်ပြီးပြီးခဲ့တဲ့လတိုင်းတပ်တွေရုပ်သိမ်းတယ်ဆိုပြီးသမ္မတဂျိုးဘိုင်ဒန်အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်သူတွေထဲမှာတော့အတိုက်ခံ Republican ကိုယ်စားလှယ်အများစုပါဝင်ကြပါတယ
် Regardless of how you feel about the decision to remove troops from Afghanistan I think we can all agree that the withdrawal was an unmitigated disaster
Afghanistan နိုင်ငံကနေတပ်တွေရွတ်သိမ်းဖို့ဆုံးဖြတ်ချက်ပေါ်ဘယ်လိုပဲခံစားရတယ်ပြောပြောတပ်ရုပ်သိမ်းတဲ့အစီအစဉ်ဟာလုံးဝဖိအိုဖျက်ဖြစ်ခဲ့တယ်ဆိုတော့တော့အားလုံးကလက်ခံရမယ်ထင်ပါတယ်လို့အောက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီဝင် Republican ကိုယ်စား Mike Rogers ပြောသွားတာပါ American ရဲ့ဦးဆောင်မှုမှာအညံ့ဆုံးဖြစ်ခဲ့တယ်လို့သမ္မတထင်အောင်ထင်မှားဖြစ်နေသလားစိုးရိမ်မိတယ်လို့လည်းပြောဆိုသွားပါတယ်ဝေဖန်မှုတွေပြင်းထန်လာတာကြောင့်ကျန်းမာရေးမှာ Democratic Party ကကော်မတီဥက္ကဋ္ဌအတန်စမစ်ကလည်းမကြာခဏကြားဝင်ဟန့်ခဲ့ရပါတယ
် Afghanistan နိုင်ငံမှာ Taliban တွေသိမ်းပိုက်ပြီးတဲ့နောက်ကျန်းမာရေးဆောင်ရှောက်မှုတွေစိုးဝါးတဲ့ထက်စိုးဝါးလာနေတယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကဗိုလ်တူးနေမှာသတိပေးပြောကြလိုက်ပါတယ်။ဆေးရုံဆေးကန်းတွေကိုတွားရောက်ဆေးကုသမှုခံယူနိုင်တဲ့အခြေအနေတွေရောက်ကြလာပြီးဝက်သက်ယောဂါနဲ့ဝမ်းလျှောယောဂါလိုကူးစက်ယောဂါတွေတိုးလာနေပါတယ်။ COVID-19 တုံ့ပြန်ဆောင်ရွက်မှုတွေကလည်းနှေးကွေပြီးပိုလီယိုအရိုးပြောယောဂါလည်းပြန်လည်ခေါင်းထောင်လာနေတယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖင်ဒူချာရစ်ကပြောဆိုပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အစီရင်ခံချက်တွေအရအာဖဂန်နစ္စတန်မှာကမ္ဘာ့ဘဏ်ကအကူအညီနဲ့လှုပ်ဆောင်ခဲ့တဲ့ဆေးရုံဆေးကန်းပေါင်း 2,300 ကျော်ရှိတဲ့အနေနဲ့ကအခုအခါမှာ18ရာခိုင်နှုန်းပဲဆက်လက်လက်ပတ်နေနိုင်ပြီး၃ပုံ၂ပုံမှာဆေးဝါးနဲ့အထုံးဆောင်ပစ္စည်းတွေပြတ်လာနေတယ်လို့ဆိုပါတယ် WHO ကတော့အများအပြားတည်ဆုံနိုင်မှုကိုကာဝယ်နိုင်ဖို့အတွက်ဆေးရုံဆေးကန်းနဲ့ကျန်းမာရေးလိုအပ်ချက်တွေအတွက်အလူရှင်တွေနဲ့ပူးပေါင်းလှုပ်ဆောင်နေပါတယ်ကမ္ဘာ့စားနပ်ရိက္ခာအဖွဲ့ WFP နဲ့ကလေးများရန်ပုံငွေအဖွဲ့UNICEF တို့ပူးပေါင်းပြီးတော့နယ်လက်ဆေးကုသရေးနဲ့အာဟာရဖြစ်တင်းရေးအလုပ်အဖွဲ့အသစ်တရားကိုထပ်မံတိုးချဲ့လိုက်ပါတယ်။အမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့အသက်ကိုကယ်နိုင်ဖို့အတွက်ကိုလည်းနိုင်ငံအနှံ့တောဖားဆီယာမာများဆက်လက်အလုပ်လုပ်ကင်ပေးနေကြတယ်လို့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကပြောဆိုထားတဲ့အကြောင်းပြောရေးဆိုခွင့်ရှိသူဒူဂျာရစ်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်အာဖဂန်ပြည်သူ17တန်းအတွက်အရေးပေါ်အကူအညီအဖြစ်တစ်နှစ်စာ$606,000ကိုတောင်းခံထားပါတယ်။
မြောက်ကိုရီးယားကနောက်ဆုံးစမ်းသပ်လိုက်တဲ့မစ်ဆိုင်းတုံးကအတန်ထက်မြန်တဲ့နည်းပညာနဲ့တိစောက်ထားတဲ့အမျိုးအစားအသစ်ဖြစ်တဲ့အကြောင်းနိုင်ငံပိုင်သတင်းကဗုဒ္ဓနေ့မှာကြေညာပါတယ်။စင်းမြင့်နည်းပညာနဲ့တိစောက်ထားပြီးပထမဆုံးအချိန်စမ်းသပ်ခဲ့တဲ့ဝါဆောင် A လို့အမည်ပေးထားတဲ့ hypersonic မစ်ဆိုင်းတုံးအင်္ဂါနေ့ကဂျာကန်ပြည်နယ်ကနေပြစ်လွတ်လိုက်တဲ့ပုံကိုလည်းကိုရီးယားဗဟိုသတင်းအေဂျင်စီကပြသခဲ့တာပါ။စမ်းသပ်မှုအောင်မြင်ကြောင်းသတင်းကဖော်ပြသလိုဇန်နဝါရီလနဲ့ကျင်းပတဲ့နိုင်ငံရေးအစည်းအဝေးမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်လမ်းညွှန်ခဲ့တဲ့ ၅နှစ်ကာဝေးစီမံကိန်းမှာဦးစားပေးလုပ်ငန်း၅ခုနဲ့အတန်တက်မြန်တဲ့မစ်ဆိုင်းတုံးတိဆောက်ရေးရာတစ်ခုအပါအဝင်ဖြစ်ကြောင်းလည်းဖော်ပြပါရတယ်။မြောက်ကိုရီးယားကအတန်တက်မြန်တဲ့မစ်ဆိုင်းတုံးတိဆောက်နေတာအမေရိကန်ပြည်ထောင်စုရဲ့အာရှရှေ့မြောက်ဒေသကအမေရိကန်မစ်ဆိုင်းတုံးရဲ့ကာဝေးစင်ကိုထိုးဖောက်နိုင်အောင်ကြိုးပမ်းနေတဲ့အထောက်အထားဖြစ်နေတဲ့ကာဝေးစင်ရဲ့ကျွမ်းကျင်သူတွေယူဆထားကြပါရတယ်။
ဂျပန်နိုင်ငံရဲ့ဝန်ကြီးချုပ်အသစ်ဖြစ်လာမဲ့ဂျပန်အာနာယလစ်ဘရယ်ဒီမိုကရက်ပါတီရဲ့ခေါင်းဆောင်အသစ်ဖြစ်အသက်64နှစ်အရွယ်ရှိနိုင်ငံသားရဲ့ဝန်ကြီးဟောင်းဖူမီအိုကာရှိရာကိုဗော်ဓူးနေမှာပါတီဝင်တွေကမဲပေးရွေးချယ်ခဲ့ပါတယ်။ရှီယိုဇွဲလစ်ဘရယ်ဒီမိုကရက်ပါတီရဲ့ခေါင်းဆောင်နေရာကိုနိုင်ငံသားရဲ့ဝန်ကြီးဟောင်းဖူမီအိုနဲ့အဓိကရှင်ပြိုင်ခဲ့သူကတော့ကာကွယ်ဆေးဝန်ကြီးဖြစ်တဲ့တာရိုကိုနိုဖြစ်ပါတယ်။ပထမတစ်ချိန်မဲပေးရမှာမဲရေအတွက်တိတ်မကွာတဲ့အတွက်ဒုတိယချိန်ပြန်လဲရွေးချယ်ခဲ့ရမှာဖူမီယိုကအနိုင်ရခဲ့တာပါရှီယိုဆွဲအစဉ်အလာတွေကိုမလိုက်တဲ့ကာကွယ်ဆေးဝန်ကြီးတာရိုကိုနိုဟာထက်ထက်မြက်မြက်ပြောဆိုနိုင်သူဖြစ်ပြီးမဲပေးသူတွေအကြာလူကြိုက်များပေမဲ့သူ့ရဲ့ပြိုင်ဘက်ဖူမီယိုကိုလွတ်တော်ကိုယ်စားလှယ်အများစုကထောက်ခံကြပါတယ်လာမယ့်အောက်တိုဘာလ4ရက်နေ့လွတ်တော်အစည်းအဝေးမှာဖူမီယိုဟာတရားဝင်ဝန်ကြီးချုပ်ဖြစ်လာနိုင်ပါတယ်သူဟာအထွေထွေရွေးကောက်ပွဲကျင်းပမယ်နိုဝင်ဘာလ28ရက်နေ့ထိသာတာဝန်ယူရမှာဖြစ်ပါတယ်။သူ့အရင်ကဝန်ကြီးချုပ်ရိုရှိဟီရီဂူရာကိုကိုဗစ်ကာကွယ်လုပ်ငန်းဆောင်ရွက်ပုံနေနဲ့အိုလံပစ်ပွဲကျင်းပဖို့ညှင်းဆုပ်ခဲ့တဲ့ပေါ်ပြည်သူလူထုကမကျေနပ်တဲ့အတွက်ဒီလအစောပိုင်းကနှုတ်ထွက်ခဲ့ပါတယ်။
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12133တိုင်းဒိုမီတာ40 kHz 8433တိုင်းဒိုမီတာ51 kHz 5805နဲ့တိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်ဒီရီအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းမှာတနတ်သမားရဲ့လက်ချက်နဲ့ထင်ရှားတဲ့ရိုဂျာခေါင်းဆောင်တယောက်တည်ဆုံးသွားပါတယ်။ညဉ့်ညိုင်းနဲ့လူခွင့်ရေးဆိုင်ရာရခိုင်ပြည်နယ်ကရိုဂျာအဖွဲ့အစည်း ARPSH ဥက္ကဋ္ဌဦးမိုဟစ်ဦးလာကိုဗော်ဒူးနေညနေပိုင်းမှာတနတ်သမားတွေအနိကပ်ပြစ်သွားခဲ့တာလို့လည်းအဖွဲ့ရဲ့ပြောခွင့်ရသူကိုကူကပ်ပြီး AFP သတင်းကဖော်ပြခဲ့တာပါ။ပြစ်ခတ်ခံခဲ့ရပြီးနောက်ဒုက္ခသည်စခန်းထဲကနေစည်းမချဆရာဝန်များဖွဲ့ MSS ရဲ့စီကံကိုတည်သွားပြီးမဲ့တနတ်တန်ရံနဲ့တည်ဆုံးသွားခဲ့တဲ့အကြောင်းလည်းသတင်းကဖော်ပြပါတယ်။တည်ဆုံးသွားတဲ့ဦးမိုဟစ်ဦးလာဟာရိုဂျာရဲ့ဆုလိုက်ပြုံလိုက်ထွက်ခွာခဲ့ရတဲ့အခြေအနေကိုနိုင်ငံတကာကအာရုံစိုက်မှုရအောင်ကြိုးပမ်းမှုတွေအတွက်ထင်ရှားသူတူအဖြစ်2019ခုနှစ်မှာအမေရိကန်သမ္မတအင်ပီရိုဘာသာရေးလွတ်လပ်ခွင့်အခမ်းအနားကိုတက်ရောက်ခဲ့ပြီးအဲဒီအချိန်ကသမ္မတဒေါ်နယ်ထရန့်နဲ့လည်းတွေ့ဆုံခဲ့ဥပါတယ်ရိုဂျာခေါင်းဆောင်တည်ဆုံရတဲ့အတွက်အလွန်မင်းဝမ်းနဲ့ကြောင့်နဲ့ဒုက္ခသည်စခန်းတွေမှာငင်းချိုင်းနဲ့လုံခြုံရေးအတွက်တာဝန်ရှိသူတွေနဲ့ဆက်သွယ်နေတဲ့အကြောင်းလဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ပြောခွင့်ရက AFP သတင်းဌာနကိုပြောဆိုခဲ့ပါတယ်
ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့မြန်မာနိုင်ငံကနိုင်ငံရေးအကြက်အတဲကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အလင်းအမြန်တုံ့ပြန်ဆောင်ရွက်ကြဖို့ကုလသမဂ္ဂထွေထွေတည်ရမှုချုပ်အန်တိုနီယိုဂူတာရက်စ်ကဗိုလ်ထူးထဲမှာထုတ်ပြန်တိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံကိုဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းပေါ်ကိုပြန်လည်ရောက်ရှိအောင်နိုင်ငံတကာနဲ့ဒေသဆိုင်ရာအတိုင်းအဝိုင်းအနေနဲ့တနည်းတနည်းထဲမြန်မြန်ဆန်ဆန်အင်တိုက်အားတိုက်ဝန်ဝန်လှုပ်ဆောင်ကြဖို့ကုလသမဂ္ဂထွေထွေမှုချုပ်ကတိုက်တွန်းထားပါတယ်စစ်တပ်ကအာဏာသိမ်းချုပ်ကင်ထားတဲ့အတွက်ရိုဟင်ဂျာမွတ်စလင်တွေနဲ့တိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးတွေအတွက်လှုပ်ဆောင်မှုဟာအလွန်ခက်ခဲသွားမှာကိုစိုးရိမ်မိတယ်လို့လည်းအတွင်းမှုချုပ်ကဖော်ပြထားပါတယ်။ဘူတူနေကထုတ်ပြန်တဲ့အစိုးရခန်းစားဟာဩဂုတ်လ31ရက်နေ့နေဆွဲနဲ့အတည်ပြုထားပြီးသားဖြစ်ပါတယ်။အစိုးရခန်းစားကိုနိုင်ငံပေါင်း119နိုင်ငံကထောက်ခံတည်ပြုခဲ့တာဖြစ်ပြီးတရုတ်နိုင်ငံအပါအဝင်နိုင်ငံပေါင်း36နိုင်ငံကကန့်ကွက်ထားပါတယ်။ဘီလာရုစ်နဲ့အခြားနိုင်ငံတနိုင်ငံကတော့မဲမပေးပဲနေခဲ့ပါတယ်ဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေအပါအဝင်အကူအညီအထောက်ပံ့လိုအပ်နေသူတွေအတွက်လူသားချင်းစာနာမှုအထောက်အပံ့တွေကိုလည်းအလင်းအမြန်ပေးကြဖို့တိုက်တွန်းချပါတယ
်ဗြိတိန်နိုင်ငံကစီစဉ်နေမှာစီပြက်လက်မှုတွေကိုဖြစ်ရှင်းနိုင်မှုစစ်တပ်ကစီတင်ကားတွေကိုမောင်းပြီးပို့ဆောင်ပေးမယ့်အကြောင်းစီဝိုင်းဝန်ကြီးကပြောလိုက်ပါတယ်ဗြိတိန်မှာထရက်ကားမောင်းသမားတစ်သိန်းလောက်ပြက်လက်နေတာသတင်းတစ်ပတ်လောက်ရှိလာရကကုမ္ပဏီတွေစီစဉ်နေကိုစီတင်ပို့ဖို့အခက်အခဲကြုံရပြီးတဲ့နောက်မှာအခုလိုစီစဉ်ထားတဲ့အကြောင်းစီဝိုင်းဝန်ကြီးကွာစီကွာတန်ကစစ်တပ်အခုလိုပြောဆိုလိုက်တာဖြစ်ပါတယ
် I think in the next couple of days people will see some soldiers driving
အချိန်ကြီးရဲ့နိုင်ငံပြင်မှာစစ်သားတွေမောင်းတဲ့စီတင်ကားရင်းကြီးတွေကိုလူတွေတွေ့ရပါလိမ့်မယ်လို့ဗြိတိန်စီဝိုင်းဝန်ကြီးကပြောဆိုသွားတာပါလောင်စာဆီပြက်လက်မှုအခြေအနေဟာအခုကတည်ငြိမ်မှုရှိပြီလို့ယူဆကြောင်းနဲ့အင်္ဂါနေ့ကစလို့ဝယ်လိုအားနဲ့ဖြန့်ဖြန့်မှုတွေညီလူညီမျှဖြစ်လာတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
COVID-19 ယောဂပိုးကြောင့်စီးကျူယောဂဖြစ်နိုင်ကြောင်းသုတေသီတွေကတွေ့ရှိခဲ့ပါတယ်။ ကိုဗစ်ရောဂါပိုးဟာသွေးအတွင်းသကြားဓာတ်ကိုရော့ချစေတဲ့အင်ဆူလင်ဟော်မုန်းထုတ်လုပ်တဲ့ pancreas ကိုမုတ်ချုပ်အိတ်ကိုပျက်စီးစေတဲ့အတွက်စီးကျိုရောဂါဖြစ်နိုင်မယ်ရှိကြောင်းအီတလီနိုင်ငံက Siena တက္ကသိုလ်ရဲ့လေ့လာမှုတစ်ခုကတွေ့ရှိခဲ့ပါတယ်ကိုဗစ်ရောဂါပိုးဟာ pancreas မှာရှိတဲ့ cell တွေရဲ့မျက်နှာပြင်မှာရှိတဲ့ enzyme တွေကိုတိုက်ကပ်ဖျက်ဆီးတဲ့အတွက် pancreas ပျက်စီးနိုင်တယ်လို့ဆိုပါတယ်။ဒီစားလေ့လာမှုတစ်ခုဖြစ်တဲ့ American ပြည်ထောင်စု New York Weill Cornell စေတူသင်္ကေတဌာနရဲ့တွေ့ရှိချက်အရကိုဗစ်ရောဂါ beta cell တွေကိုတိုက်ခိုက်တဲ့အတွက်ခန္ဓာကိုယ်အတွင်းသကြားဓာတ်ကိုဖျက်ဆီးနိုင်တဲ့ insulin hormone ထုတ်ကြဆင်းတာကိုတွေ့ရတယ်လို့ဆိုပါတယ်
ကောင်လွင်ဦးနဲ့ကိုစောင်မိုးကြော်ပါရှင်။ကြာသပတေးနေ့နည်းနဲ့ခင်တဲ့ရင်အစီအစဉ်ကိုတင်ဆက်ခဲ့တာပါ။မကြာခင်မှာတော့ပလောဝဒေတာမှာစစ်ဘေးဒုက္ခသည်တွေညည်းရဲ့ပြန်ရည်အခြေအနေကိုတင်ဆက်ဖို့ရှိပါတယ်။အခုတော့ရိုဟင်ဂျာဒုက္ခသည်ခေါင်းဆောင်အသက်ခံရမှုကိစ္စကိုကြည့်ကြရအောင်ပါရှင်။စစောကသတင်းထဲမှာကြားခဲ့ရတဲ့အတိုင်းပေါ့နော်။ရိုဟင်ဂျာဒုက္ခသည်တွေညည်းရဲ့ရင်ပြန်ရည်ဥဆောင်ကြိုးပမ်းနေသူရိုဟင်ဂျာခေါင်းဆောင်မိုဟီဘူလာကသူကိုချိန်ချောက်မှုတွေခံနေရတယ်လို့ပြောခဲ့ပေမဲ့ဘင်္ဂါဒေ့ရှ်အာဏာပိုင်တွေကအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တယ်လို့ HRW ရဲ့တောင်အာရှရေးရာညွှန်ကြားရေးမှူးက VOA ကိုပြောပါတယ
် And he had said to me at that point that he wanted the world to help him and I had said to him
အဲ့ဒီချိန်မှာကဘာကြီးအနေနဲ့သူ့ကိုကူညီစေချင်တယ်လို့ကျမကပြောပါတယ်။ကျမကလည်းသူ့ကိုပြန်ပြောတာကဘလို့အကူအညီတွေလိုအပ်နေတယ်လဲဆိုတာကဘာတိအောင်ထုတ်ဖော်ပြောဆိုတင်တယ်လို့အကြံပေးခဲ့ပါတယ်။ဒါကိုသူကအလေးနဲ့ထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုကိုစားပြုတဲ့အဖွဲ့အစည်းတစ်ခုထူထောင်ပြီးငြိမ်းချမ်းတဲ့နည်းလမ်းနဲ့ဆောင်ရွက်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုကိုကိုယ်တိုင်လာရောက်ပြီးရိုဟင်ဂျာဒုက္ခသည်တွေအရေးပြောဆိုခဲ့ပါတယ်။ဒီကနေ့သူအသက်ခံလိုက်ရတာဟာဘာကြောင့်လဲဆိုရင်မိုဟီဘူလာကိုဒုက္ခသည်စခန်းတွေမှာရှိနေတဲ့အုပ်စုအသီးသီးကတက်ပြက်မယ်လို့ချိန်ချောက်မှုတွေရှိနေတာကိုသူကိုယ်တိုင်မကြာခဏသတိပေးပြောဆိုခဲ့ပေမဲ့ဘင်္ဂါဒေ့ရှ်အာဏာပိုင်တွေကဒါကိုအလေးထားစစ်ဆေးမှုတွေမလုပ်ခဲ့သလိုသူ့ကိုလည်းအကာအကွယ်မပေးခဲ့ပါဘူးတကယ့်ကိုကန့်ဆိုးတဲ့ဖြစ်ရပ်ပါလို့ပြောသွားတာပါဒါ့အပြင်မိုဟီဘူလာအပါအဝင်တခြားရိုဟင်ဂျာအရေးလှုပ်ရှားသူတွေမကြာခဏထုတ်ဖော်ပြောဆိုခဲ့တာတွေကသူတို့အသက်အန္တရာယ်တွေချိန်ချောက်ခံရသလိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကလည်းသူတို့အပေါ်ဖိအားပေးမှုတွေရှိနေတယ်လို့ပြောခဲ့ကြကြောင်းမီနာကရှိဂန်ဂူလီကပြောပါတယ်ဒါကြောင့်ဒီအခြေအနေတွေပြောင်းလဲဖို့လိုအပ်နေကြောင်းနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေအနေနဲ့သူတို့ကိုအကာအကွယ်ပေးတင်တယ်လို့ဆိုပါတယ
် And what needs to change now is for Bangladesh to recognize
ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့သူတို့တကယ်လူလားနေတဲ့ကိုယ့်နေရပ်ကိုလုံခြုံစွာပြန်နိုင်ရေးအတွက်ထုတ်ဖော်ပြောဆိုစည်းရုံးလှုပ်ရှားမှုတွေမှာအခွင့်အရေးအပြည့်အဝရှိတယ်လို့ဒီအတွက်လည်းလုံခြုံမှုရှိရမယ်ဆိုတာကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကအတိမတ်ပြရမှာဖြစ်ပါတယ်လို့ပြောသွားတာပါမိုဟီဘူလာအသက်ခံရမှုကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေအနေနဲ့ချက်ချင်းစုံစမ်းစစ်ဆေးပြီးမျက်မျှတတပွင့်လင်းမြင်သာမှုရှိရှိနဲ့ပြစ်မှုကျွလွန်သူတွေကိုအရေးယူဖို့မျှော်လင့်ကြောင်းမီနာကရှိဂန်ဂူလီကပြောပါတယ်တနက်သမားတွေရဲ့လက်ချက်နဲ့တည်ဆုံခဲ့တဲ့မိုဟီဘူလာဟာရိုဟင်ဂျာတပ်သားနှိပါရှိနေတဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခေါင်းဆောင်မှုအခမ်းအကဏ္ဍကပါဝင်ခဲ့သူဖြစ်ပါတယ်။သူဟာရိုဟင်ဂျာဒုက္ခသည်တွေဂုဏ်သိက္ခာရှိရှိနေရပြန်ရေးဒုက္ခသည်စခန်းတွင်ထုတ်ဖော်တဲ့ဆန္ဒပြပွဲတွေကိုဥဆောင်ခဲ့သူဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာအင်တာနက်သုံးလို့မရအောင်တစ်နှစ်ကြာဖြတ်တောက်ခဲ့တာကိုအကြီးအကျယ်ထုတ်ဖော်ဆန္ဒပြမှုမှာဥဆောင်ခဲ့သူဖြစ်တယ်လို့မီနာကရှိဂန်ဂူလီကပြောပါတယ်အခုလိုမိုဟီဘူလာအသက်ခံရမှုကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စာနာကြောင်းပြသတဲ့အနေနဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်ရေးကိစ္စမှာအားလုံးပါဝင်ကူညီဆောင်ရွက်ကြဖို့လေသူကတိုက်တွန်းသွားပါတယ်ရှင်
။ဒါကတော့ပြစ်ဒဏ်ခံခဲ့ရတဲ့ရိုဟင်ဂျာခေါင်းဆောင်မိုဟီဘူလာနဲ့ကိုရိုင်းဒီ2019ခုနှစ်ကတွေ့ဆုံခဲ့တဲ့ HRW ကတောင်အာရှရေးရာညွှန်ကြားရေးမှူးမန်ခရှိဂန်ဂူလာကို VOA ကဆက်သွယ်မေးမြန်းခဲ့တာပါရှင်။အခုတော့ကျမတို့ဒီပလောဝကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုတင်ပြမှာပါချင်းပြည်နယ်ပလောဝမြို့နယ်မှာရှိတဲ့စစ်ဘေးဒုက္ခသည်တွေနေရပြန်ဖို့ပြည်နယ်ကောင်စီဘက်ကဆောင်ရွက်နေပြီမဲ့စစ်ဘေးဒုက္ခသည်တွေအနေနဲ့နေရပြန်ဖို့အရေးစိုးရိမ်နေကြပါတယ်ဒါအပြင်ပလောဝမြို့နယ်မှာလက်ရှိအချိန်ထိကုန်းလက်ရေလမ်းတွေကိုစစ်တပ်ကထိန်းချုပ်ထားပါတယ်ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုတော့နန်းလောင်ကပြောပြမှာပါရှင်
အင်တာနက်ဝန်ဆောင်မှုအရာရည်ရက်ဆိုင်ခံထားတဲ့ပလဲဝါမြို့နယ်မှာရှိတဲ့စစ်ဘေးဒုက္ခသည်တွေကိုစစ်ကောင်စီကနေရာပြန်ဖို့တီလာအတွင်းမှာပဲညွှန်ကြားလာတယ်လို့စစ်ဘေးဒုက္ခသည်တွေကပြောပါတယ်။စစ်ဘေးဒုက္ခသည်တွေနေရာပြန်ဖို့အတွက်စီစစ်ဆောင်ရွက်နေတယ်လို့လည်းပလဲဝါမြို့နယ်အုပ်ချုပ်ရေးမှူးဦးညင်ညီဝင်းကပြောပါတယ်။
အဓိကတော့သူတို့ဟိုပြန်ပို့အတွက်ကိုကျွန်တော်တို့ပြီးနေအဆိုးရပါတော့နော်အဲဒါဆီစဉ်နေတဲ့သူတို့အရင်တော့အစင်းကောက်တာရှိသေးပြဟိုပြန်နေမယ့်နေရာတွေမှာအဆောက်အဦးကြီးလုံးဝမကောင်းတာချင်းအဆောက်အဦးအသေးဆောက်ဖို့အတွက်ပေါ့လေအဲပြီးရင်အဆောက်အဦးကတချို့ပြင်ဆင်ကြရှိရင်ပြင်ဆင်တဲ့ဟာပေါ့လေအဲအဲ့လိုမျိုးနဲ့ဟိုတုံးလို့ခွဲထားနေပြီးစစ်စစ်ပြီးတော့မှဟိုဘတ်ဂျက်တွေပါတင်ပြထားပြ
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ swe thara shini da jang, taik bwari piyan pi ma go soi ni jada lu, ni ya piyan yin sa wo ni ye dole soi muri shini jada ba. Ni ya piyan yin pa lo gain sa tau yam le sura go mo di dilu, toa yi la yi riga le, kanta thara jang, piyan me soi nao, asa sa ye ya soi ni ya le lu, pele wa miu nega na me ma polo re sibe do ga re du ga piyo wa re.
Mene kakashi ya di jino ro di yu apa wo ni ma si, sada di ya di wa pa bali pa cha di si, alo me re bo. ဒီကြရဲမှာတက္ကသိုလ်ပြည့်နာလေးပေါ်လာလို့ရှိရင်ဟိုကိုဘက်ကိုကျွန်တော်တို့ကကျွန်တော်တို့ကဟိုဟာဖြစ်တယ်ဆိုတော့ကျွန်တော်တို့ဘက်ကိုလေးပြန်ထိလာမှာဆိုရင်တော့ဘောအဲ့လိုမျိုးလို့ရှိတယ်အဲ့ဆိုရင်ဆိုရင်ဇေရောအများကြီးပေါ့ဟိုဘယ်လိုပြောမလဲဘက်ကအကုန်လုံးကိုဆိုရင်တော့စာဝတ်ကြီးကိစ္စရေးပြင်လို့ကျွန်တော်ကိစ္စရေးပြီးတော့ဟိုသွားဒီသွားကိစ္စအကုန်လုံးဆိုရင်တော့ဆိုရင်တော့ပ
ပြင် ပလဲဝ မြို့နယ်မှာ ကုန်းလမ်း ရေလမ်းတွေမှာလည်း တက်မတော်ဖက်က အတွားအလ ကန့်သက်ထားသလို ကုန်းစီ စီစဉ်မှုမရှိတာတွေလည်း မရှိသလောက် နည်းပါးနေတာကြောင့် ပြည်သူတွေစာနာရိက္ခာပြက်လက်တာတွေနဲ့ ရင်ဆိုင်နေရတယ်လို့လည်း ပလဲဝဒေသခံတအူးကပြောပါတယ်
ဟိုဟာစာဝင်နေရတော့အကောလုံးဝကိုအဆင်မပြေတဲ့အနေထားပါပဲကိုဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီတခိုင်ပြင်းနဲ့ကြောက်တော်မျိုးကိုမှီကိုပြီးတော့စားတောင်းနေရတဲ့အတွက်တော့ကျွန်တော်တို့ဒီလိုင်းစက်လေတွေဘာတွေမဆက်ဘူးဆိုတော့ဈေးကကျုံးမယ်ဆိုရင်အစားမတန်ဈေးကြီးပြီးတော့ကျွန်တော်တို့ကစနေရတဲ့အနေထားဖြစ်နေတယ်အကိုပြီးတော့အခုလက်လုံးလက်စားတွေကလည်းလုံးဝကိုအဆင်မပြေတဲ့အနေထားတွေဖြစ်လာတ ဒီကနေ့ကျွန်တော်တို့ဒီရွာပဝန်းကြီးမှာစီးရင်စစ်တပ်တွေကပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပပ
ကျခိုင်လက်နက်ကင်တပ်ဖွဲ့အေအေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကြောင့်ဝိုင်းစုံခွာထွက်ပြေးလာကြသူတွေလည်းဖြစ်ပါတယ်။၂၀၁၈ခုနှစ်နှစ်ကောင်ပိုင်းကကျခိုင်လက်နက်ကင်အေအေနဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်ခဲ့အချိန်ကလေးကပလဲဝမြို့နယ်ကကျခိုင်ပြည်နယ်ထက်ကတခြားမြို့နယ်တွေစီအတွာလာတွေကိုစစ်တပ်ကကန့်သတ်ထားပါတယ်။
အထူးသဖြင့်ပလက်ဝအတွက်ကုန်စည်စီစဉ်ရာအဓိကဖြစ်တဲ့ကြောက်တော်မြို့နယ်ကိုသွာလာလို့မရဖြစ်နေတာကြောင့်အခက်ကြုံနေကြရတာလည်းဖြစ်ပါတယ်။နန်းလာမှာရှင်အခုတော့ကြံ့ငွေတန်ဖိုးကြာစင်မှုကြောင့်ဖြစ်လာနိုင်တဲ့ရိုက်ခတ်မှုတွေကိုကြည့်ကြရအောင်ပါ။ICJ နိုင်ငံတကာလေ့လာရေးအဖွဲ့မြန်မာဆိုင်ရာအကြီးတဲ့အကြံပေး
Richard Hosey ကိုဝင်းမေးက ကျန်ွေရုတ်တရက်ထူကြသွားတာရဲ့ထူကြမှုကိုရစ်ချတ်ဟော့စီကဝယ်လက်စ်ကလီယာစီဂနီဖီကန့်မူဗ်အင်ဒါချတ်ကျန်ွေကြောင့်လည်းဒီမှာသွားတာကရှင်းပါတယ်ဂျုံမှုကတည်းကတည်းကတည်းအပြင်ကျန်ွေတံမှုအကြီးမားဆုံးကြာဆင်းသွားတာပါနောက်ကန်ကြောင်းရင်ကဈေးဝက်ထက်မှခိုင်မာတဲ့ငွေသားပြတ်သွားတာပါဒါပေမဲ့အောက်ဆုံးအရင်းခံကတော့ယုံကြည်မှုပြဿနာပါဒါကတကယ်ပြဿနာပါဗန်စနစ်အပေါ်အစိုးရအပေါ်အုပ်ချု မသွားကြင်ကြတော့ဘူးငွေတွေတင်ထားဖို့ကလည်းလုံခြုံရေးအန်တွေကြီးတယ်လေဘန်အရင်လည်းငွေလဲနှုန်းကြလို့ရှုံးရပြန်ရော
ဟုတ်ကဲ့အဲ့ဒီတော့အရေးကြီးဆုံးတည့်ရမှုဆိုရင်ဘာကိုအဓိကပြောမလဲ
Well I think the generals look at the chat
ဘူဂျိုဂျီရဲ့အနေနဲ့ကြက်ငွေလဲနှုန်းကိုတကယ်ကိုအနီးကပ်စောင့်ကြည့်နေမှာပါအခုငွေလဲနှုန်းကိုသူတို့တကယ်ကိုစိုးရင်ကြည့်နေကြမှာပါမြန်မာနိုင်ငံမှာရှိခဲ့တဲ့အရင်အစိုးရတိုင်းနဲ့ဒီလိုပါပဲ ဒါကိုစီးပွားရေးအလွန်ဆိုးရွားလာတာကိုပြတဲ့လက္ခဏာတစ်ခုအဖြစ်သူတို့မြင်မယ်လို့ထင်ပါတယ်။ဒါကလည်းမှန်ပေမဲ့ဘူဇုံကြီးတွေလက်မခံချင်တာမျိုးပါ။အဲဒီတော့သူတို့အရန်ကိုစိုးရင်ကြီးနေကြမယ်လို့ထင်ပါတယ
်။ဟုတ်ကဲ့နောက်တစ်ခုကဒီနိုင်ငံတကာဘက်ကသက်ရောက်လာနိုင်မှုပေါ့နော်။ဒီနိုင်ငံတကာကုံဆွေရေးဒီသွင်းကုံပို့ကုံအပြင်
politically I'm not sure that outside countries
နိုင်ငံကြီးရတော့မြန်မာနိုင်ငံတွေအနေနဲ့ဒီမူလဲနှုန်းအသေးစိတ်ကိုအနီးကပ်စောင့်ကြည့်နေဖို့ကမသေးကြပါဘူးဒါပေမဲ့တို့ကြည့်မှာကတခြားစီးပွားရေးအချက်ကြီးတွေပါဥပမာကျွန်တော်တို့ပြီးခဲ့တဲ့ရက်ပိုင်းတွင်တွေ့ခဲ့တဲ့စီးပွားရေး18%ကျမယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကဟောကိန်းထုတ်တာမျိုးကမ္ဘာ့ဘဏ်ကလည်းဒီနေ့တည်းအရင်အလားတူပြောခဲ့မှုပါတယ်ဒါတွေကစီးပွားရေးကြီးကြီးမားမားကျတာကိုသိစေနိုင်ပါတယ်အစကတော့ COVID ကြောင့်ကျတယ်နောက်တော့အာနာသိန်းတာကြောင့်အကြီးအကျယ်ကိုကြာလာရတာပါ
ဟုတ်ကဲ့အဲ့ဒီတော့ဒီနောက်အရေးကြီးမဲ့တက်ရမှုဆိုရင
် what the chat movements do I think is inject a lot of uncertainty
အခုကြံ့ငွေလဲနှုန်းအပြောင်းအလဲကမတိကျမှုတွေနဲ့ခံမှန်းလို့မရနိုင်တာတွေကိုအများကြီးဖြစ်စေပါတယ်ငွေလဲနှုန်းတည့်အတွင်းကြီးကြီးမားမားပြောင်းသွားတာကြောင့်လူတွေလည်းအယံကိုလန့်သွားကြပါတယ်ဒါကပေါက်ကွဲလွယ်စေနိုင်တာမျိုးပါလူတွေဖို့ဒီငွေလဲနှုန်းက2500မှာ2800မှာရက်နေမှာမဟုတ်ပါဘူးဘယ်လောက်ဆက်တဲ့ဥမာလဲဒါကစိုးမြတ်ချက်တွေစီးပွားရေးစိုးမြတ်ချက်တွေပေါ်တည်အောင်မှုရှိပါတယ်။ဒါကြောင့်စီးပွားရေးအရယုံကြည်မှုစီမံမှုစီးပွားရေးနဲ့လူတွေရဲ့နေ့စဉ်ဘဝတွေပေါ်ပြင်းပြင်းထန်ထန်ထိခိုက်စေမယ်လို့ထင်ပါတယ်
။ဟုတ်ကဲ့အဲ့ဒီတော့စစ်ကောင်စီအနေနဲ့ဒီကိစ္စပေါ်ဘယ်လိုတုံ့ပြန်မယ်ထင်လဲ
။ They may react or overreact or react wrongly
သူတို့အနေနဲ့တုံ့ပြန်တာမှာအလွန်ကျုံတုံ့ပြန်တာမှားရင်းတုံ့ပြန်တာတွေဖြစ်လာနိုင်ပါတယ်။သူတို့မှာကအခုအချိန်ဒီပေါ်အခြေခံမူဝါဒနဲ့ထိန်းချုပ်မှုမျိုးမရှိပါဘူး။အခုဘက်မှာလည်းဒေါ်လာငွေသားအနေငယ်ပဲကျန်မာတော့တယ်အဲ့တော့ကြံ့ငွေတည်ငြိမ်အောင်ဈေးဘက်ကလူနေတဲ့ငွေသားကိုထုတ်မပေးနိုင်တော့ဘူးလေ။နောက်ဆုံးမှာတော့ဒီပြဿနာကိုဖြေရှင်းဖို့ကစီးပွားရေးပြဿနာမျိုးမဟုတ်ပါဘူး။နိုင်ငံရေးပြဿနာပါ။ဖြေရှင်းဖို့ကယုံကြည်မှုဈေးကွက်မှာပြည်သူအကြမ်းမှာပြန်တည်ဆောက်ရမှာပါ။ဒီအတွက်စေုပ်စုအနေထားနဲ့လုပ်ဖို့မလွယ်ပါဘူး။လူအများစုကစေုပ်စုကိုပြုတ်ကျစေချင်တယ်လေ။ပြည်သူပေါ်မတရားအကြမ်းဖက်နေတော့မယုံကြတော့ဘူးပေါ့။အာဏာသိမ်းတာကပြဿနာပါ။ဖြေရှင်းဖို့ကအာဏာပြန်လွှတ်ပေးရမှာလေ။ဒါကိုသူတို့သိပုံရပါမယ်။လုတ်ချင်မုံတော့မပေါ်ပါဘူ
းဟုတ်ကဲ့အဲ့ဒီတော့ရှေ့ဆက်ဖြစ်လာနိုင်ခြင်းအပေါ်မှာရောဘယ်လိုသုံးသပ်ကြခြင်းလဲ
So I think this could create quite significant economic turmoil
အဲ့တော့အခုကစီးပွားရေးလိုင်းတစ်ဖက်ထံမှုကြီးကြီးမားမားကိုဆက်ဖြစ်စေလိမ့်မယ်လို့ထင်ပါတယ်နိုင်ငံရေးကြဘယ်လိုဆက်ဖြစ်မယ်ဆိုတာကိုတော့ခံမှန်းရခက်ပါတယ်ဒါပေမဲ့ပြင်းထန်နိုင်ပါတယ်ဒီချက်ကြောင့်ဆန္ဒပြပွဲတွေကိုစဖြစ်စီမှာတော့မဟုတ်နိုင်ဘူးဆန္ဒပြပွဲတွေကကြီးကြီးမားမားဖြစ်ထားပြီးသားပါစီးပွားစုကလည်းကြီးကြီးမားမားအကြမ်းဖက်ထားတော့ဆန္ဒပြပွဲတွေထိခိုက်နေရတာပါအဲ့တော့ဖြစ်လာမှာကစေုပ်စုတွေထိန်းရခမဲ့နိုင်ငံရေးအင်အားစုအစ်စ်နောက်တစ်မျိုးထွက်ပေါ်လာမလားဆိုတာတကယ်တော့မသေးကြပါမယ်ဖြစ်နိုင်ခြေတစ်ခုအဖြစ်ကတော့ရှိနေနိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ် Richard Hawsey ခင်ဗျာ
ဒါကတော့ ICG မြန်မာဆိုင်ရာအကြီးတန်းအကြံပေး Richard Hawsey ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တာပါအခုတော့နိုင်ငံတကာသတင်းလာတပုတ်ကိုတင်ပြမှာပါရှင်16နှစ်ကြာတိုင်းပြည်ကိုဦးဆောင်ခဲ့တဲ့ဝန်ကြီးချုပ်အင်ဂျလာမာကယ်ကသူ့တာဝန်ကအနားယူတော်မှာမို့သူ့ကိုနှုတ်ဆက်ဖို့ဂျာမနီနိုင်ငံကပြင်ဆင်နေပါပြီ။ Henry Ritual ဘာလီမျိုးကပေးပို့ထားတဲ့သတင်းကိုကိုသိန်းထိုင်ဦးကတင်ဆက်မှာပါရှင
်။ဥရောပရဲ့ဓမ္မတိကလကားလို့တင်စားကြတဲ့ကွန်မြူနစ်စနစ်ကြီးပြိုကျသွားပြီးတဲ့နောက်နိုင်ငံရေးဘဝတွေကိုအင်္ဂလာမာကယ်ဝင်ခဲ့တာပါ။1990ခုနှစ်အရှေ့ဂျာမနီနောက်ဂျာမနီပေါင်းစည်းပြီးတဲ့နောက်အမျိုးသမီးနဲ့လူငယ်ရေးရာဝင်ကြီးအဖြစ်တာဝန်ယူခဲ့ပါတယ်။2009ခုနှစ်မှာ Christian Democratic Party ခေါင်းဆောင်ဖြစ်လာပြီး2005ခုနှစ်ရွေးကောက်ပွဲမှာကပ်ပြီးတော့အနိုင်ရခဲ့ပါတယ်။သူဦးဆောင်ခဲ့တဲ့သုံးနှစ်ကြာမှာပဲကမ္ဘာတဝန်းဘဏ်လုပ်ငန်းအကျပ်တဲတွေကြုံခဲ့ရတာပါ။ဂျာမနီဘဏ်တွေကိုဆက်လက်လည်ပတ်ပြီးလူတွေရဲ့စိုးရိမ်ပူပန်မှုတွေလျော့ပါဖို့တည်ငြိမ်အောင်လုပ်ကင်ခဲ့ပါတယ
်။ Und wir sagen den Sparerinnen und Sparern,
သူတို့အပ်ထားတဲ့ငွေတွေစိတ်ချရတယ်ဆိုတာကိုပြောနိုင်ဖို့လှုံ့ဆော်ပေးနေပါတယ်။ဂျာမန်အစိုးရကပံ့ပိုးရက်တီပေးနေပါတယ
်။ဗန်နီရဲ့ဂျက်ဒယ်ရီကနေဥရောပကျွေးမီပြဿနာအဖြစ်ပြောင်းလဲခဲ့ပါတယ်။ဥရောပဇုံအတွင်းကကျွေးမီတွေကိုအာမခံလျှော့ပေးဖို့မတ်ကဲကဝင်လေးခဲ့ပါတယ်။ဒါကြောင့်လည်းသုံးစိတ်တွေကြီးကြီးလျှော့ချခဲ့ရပြီးကျွေးမီပြဿနာဆိုးဆုံးရင်ဆိုင်ခဲ့ရတဲ့ဂရိနိုင်ငံမှာဆိုရင်သူ့ကိုမုန်းခဲ့ကြပါတယ်။ဥရောပဟာကြက်တဲတွေကြာဒီရင်ဒီရင်ဖြစ်ခဲ့ရပြီမဲ့ရက်တီခီးဆက်နိုင်ခဲ့ပါလေ
Also Frau Merkel wird ja bezeichnet als Krisenkanzlerin
သူတာဝန်ယူဦးဆောင်ခဲ့ရတဲ့ကာလကမ္ဘာတဝန်းအကြက်တဲတွေတော်တော်များများကြော်လွှားခဲ့ရလို့သူ့ကိုအကြက်တဲဝန်ကြီးချုပ်လို့တောင်အသိများခဲ့ကြတာပါဂျာမနီမာတွေမကပါဘူးဥရောပသမ္မတအတွင်းနဲ့အတလန်တစ်တစ်ဖက်တစ်ချက်လက်တွဲဘက်တွေတရုတ်နဲ့ရုရှားအတွက်လည်းအလားတူလှုံ့ဆော်နေသူပါ
2014ခုနှစ်ယူကရိန်းကိုရုရှားကျူးကျော်ခဲ့တဲ့အချိန် Europa ma bribekari jitwa ke ba de. Ma ke ga Russia tamada Vladimir Putin ne set pido swin ne ke ba de.
Angela Merkel's style is
Angela Merkel toare pungsan ga swin ne me swin ne me swin ne me so ra ba. Tiyong ne swin le swin ne me Russia ne swin le bdu ba phit phit ba.
Angela Merkel adika jin sain ga de jet de ri de ma 2015 ခုနှစ်က ရွှေ ပြောင်း ဝင် ရောက် လာ သူ တွေ အရေး ကိစ္စ ပါ ပါ တယ် သူ က ဂျာမနီ နဲ့ ဂျား တွေ ကို ပိတ် ချစ် ဖို့ ညှင်း ဆန် ခဲ့ တာ ကြောင့် ဥရောပ နိုင်ငံ တွေ ကို ရွှေ ပြောင်း ဝင် ရောက် လာ သူ ဒုက္ခ သည် တွေ ပြုံ ဝင် ခဲ့ ပါ တယ် ဂျာမနီ မှာ ရွှေ ပြောင်း လာ သူ တ딴 ကျော် ဝင် ခဲ့ တာ ပါ အများစု က စီးရီးယား စစ်ပွဲ က နေ လွတ် မြောက် လာ သူ တွေ ပါ ဒါ ကြောင့် သူ့ ကို အကြီး အကျယ် ဝေဖန် ထိုးတက် တာ တွေ ခံ ခဲ့ ရ ပါ တယ် Merkel hat die Geschichte mal Dubai gemacht, so wie Bianchi Daumann geht am Jungen Schieber.
Und ich muss ganz ehrlich sagen, wenn wir jetzt anfangen,
die
Geschichte mal dann wie gar ja ja am Schieber.
Nämlich, dass man diese.
Lurigo, Gang, Mum, Pimu, Sessan, Yamelo, Duga, Yongji, Tabare, Nejari, Nama, Baymi, Niramu, Mapitin, Bulo, Duga, Lekan, Tarawa, Tabi, Med, Hi, Minjau, Uyobaga, Ninu, Yamesa, Bobi, Guele, Jedi, Bogevare, Uyoba, Nine, Dishu, Biala, Dure, Ye, Belo, Shimele, Dimegonga, Kuti, a Pimati, Devabu.
Natal, such a good name, Uroba, the Mega, Pitin, Quetta, Jay. Donald Trump, Megan, Tamara, Chicket, Jane Ma, Atlantis Moria, the Petition, and Jasas and Yima, a son of Tennis, Shigawa.
When she recognized there will be.
The Marana, a beautiful sound, and Sisan Yimuleti, Sapo, Paloma, Machina, Musura, Tilade, Chain, to the mean, and makes with Pia, Makelka, Josa Gavare.
The Cardian, Magaha, Oza, and Achille, and Yudari, Ja, do let on Yudvi Chini, Tabari. To have Yudvi, she rent in, look shy, do Yudvi, Wadi, Lalu, the town second of Kuniga.
တိုက်ရိုက်သူ့ကိုမေးကြည့်ခဲ့ဘူးပါလေမကဲကသူ့ကိုယ်သူဘယ်လိုပဲဝါဆိုပြီးတသိမကတ်ချင်ဘူးလို့ပြောပါလေဒါပေမဲ့မကြသေးခင်ကတော့သူ့ရဲ့သဘောထားအမြင်တွေပြောင်းသွားခဲ့ပါလေရှစ်တန်ဖော့ဂဘရတ်ဟိုတ်ဒီကနေ့ကျွန်မဖြတ်သန်းမှုအရာပဲအဖြေကိုပို့ပြီးတော့ပေးရပါလိမ့်မယ်ဟုတ်ပါတယ်ကျွန်မတို့အားလုံးအမျိုးသမီးရဲ့အဓိကထားတဲ့ဝါဒကိုလက်ခံသူတွေလှုပ်ရှားသူတွေဖြစ်တင်
မကဲကိုထောက်ခံသူတွေသတ်မှတ်ကြပါလေ။တစ်ချိန်တည်းမှာပဲဥရောပနဲ့အနောက်နိုင်ငံတွေကိုတည်ငြိမ်အောင်ကြိုးစားခဲ့သူဖြစ်လဲအသိအမှတ်ပြုကြပါလေ။ဒါမှမဟုတ်ဝေဖန်သူတွေကတော့အချက်အသေးဝင်ကြီးကျိုးလို့သူ့ကိုသုံးနှုန်းပြီးအနာဂတ်ကိုကြည့်ဖို့ပြက်ကွက်ခဲ့သူအဖြစ်ထောက်ပြဝေဖန်နေကြပါလေ
။ She always
ဖြည့်ရှင်းစရာရှိနေတဲ့အကြောင်းအရာတွေပြဿနာတွေအားလုံးကိုသူကဖြည့်ရှင်းပါတယ်။ဒါပေမဲ့နှစ်နှစ်သုံးနှစ်လေးနှစ်ထက်ပိုပြီးတော့ကြာတဲ့ရေရှည်ကြံ့ကြံ့ခါရမယ့်ကိစ္စတွေနိုင်ငံရေးအရာအရင်နေရမယ့်ကိစ္စတွေဥပမာဥရုယာတီဖောက်ပြန်မှုလိုကိစ္စတွေမှာသူလှုပ်တင်တယ်လို့မလုပ်ခဲ့ပါဘူး
။ဘာလို့မျိုးတော့မြောက်ဖက်တိတ်ဆိတ်ငြိမ်သက်တဲ့အဲ့ဒီအချိန်ရှေ့ဂျာမနီတမ်ပလင်မြို့လေးမှာသူကြီးပင်းခဲ့တာပါ။အဲ့ဒီမြို့မှာသူ့မိသားစုရှိနေသေးပါ။တမ်ပလင်မြို့တော်ဝင်ကတော့သူဟာမြို့ကန်ကြီးရဲ့တရုတ်ကိုထင်ရှားစေသူလို့ပြောပါလေ
။
တိတ်ဆိတ်ပြီးငြိမ်နေတတ်တဲ့ပုံစံလက်တွေ့ကြကြချင်းခတ်တဲ့ပုံစံတွေကိုတွေ့ရမှာပါ။ရုရှားကိစ္စမှာသူ့ဘက်ကဇွဲကြည့်တာကိုမြင်ရမှာပါ။တခုခုစလုပ်ပြီးဆိုရင်အဆုံးအထိမဖြစ်မနေဆက်လုပ်တဲ့လူမျိုးပ
ါဂျာမနီနိုင်ငံအတွက်ဥရောပအတွက်တော့ခေတ်ခေတ်ဆုံးသက်ချိန်မှာအင်္ဂလာမကဲအတွက်တော့တခုခုအသေးစားပြီးမွေးဖော်ဖို့စလုပ်ဖို့အစပြိုးတဲ့အချိန်လဲဖြစ်ကောင်းဖြစ်နိုင်ကြောင်းပါခင်ဗျာ
ဒီရေအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါမယ်လူမှုရေးရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 13ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။
မြန်မာနိုင်ငံကပြည်ထောင်စုစီတည်နှံတွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ကျမတို့တင်ဆက်နေတဲ့ဒီရေဒီယိုအစီအစဉ်ကိုရုပ်တံထဲမှာဖြည့်ဆွတ်တင်ဆက်နေပါတယ်ရေဒီယိုကနေနားဆင်မယ်ဆိုရင်နည်းနည်းချင်းအစီအစဉ်အတွက်လိုင်းဒိုမီတာ24 40 50နှစ်တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်မြန်မာစံတော်ချိန်နည်းနည်း6နာရီခွဲပါပြီအခုဒုတိယပိုင်းနာရီဝက်အတွက်ကျမတို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါအဲ့ဒီထဲမှာတော့လူမှုနဲ့ကျန်းမာရေးအားကစားကဏ္ဍစတာတွေပါဝင်ပါပါရှင်ပထမအဦးဆုံးတော့ဥကျော်စံသာရဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ကြည့်ရှုကြရအောင်ပါ၈လအကြာတရားဥပဒေစိုးမိုးရေးအခြေအနေဆိုတဲ့ခေါင်းစဉ်နဲ့တုံးသက်ဆွေးနွေးထားတာတွေ့ရပါတယ်မြမနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူအုပ်ချုပ်လာတာ၈လကြာမြင့်ခဲ့ပြီဖြစ်ပါတယ်နိုင်ငံအုပ်ချုပ်ရေးမှာအခရာအကြဆုံးဖြစ်တဲ့ဒီတရားဥပဒေစိုးမိုးရေးနဲ့အေးချမ်းသာယာမှုအခြေအနေဘယ်လိုရှိနေပါသလဲမြန်မာနိုင်ငံရှိနေများကိုရဲ့ဥက္ကဋ္ဌဦးချင်းမြင့်နဲ့ဦးကျော်စံသာတို့ဆွေးနွေးတုံ့တက်ထားပါတယ်ရှင
်ဟုတ်ကဲ့ရှင်ကကျွန်တော်ဒီကနေ့ဦးချင်းမြင့်ကိုမြင့်နေကြတာကတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဖြစ်ပါတယ်တရားဥပဒေစိုးမိုးရေးဘယ်လောက်ထိတိုးတက်ကောင်းမွန်လာပြီလဲစစ်တပ်ကအနာသိမ့်ပြီးတော့စစ်ကောင်စီအုပ်ချုပ်လာခဲ့တာလည်းပဲတစ်နှစ်ရဲ့သုံးပုံနှစ်ပုံကျိုးခဲ့ပြီဖြစ်ပါတယ်ဆိုတော့တရားဥပဒေစိုးမိုးဘယ်လောက်ရှိပြီလဲနောက်တစ်ခါนี่ก็ปิปยาเลยแล้วจะมาเปล่าจริงๆหรอปิปยาแล้วเนี่ยเดี๋ยวก้าวหน้ามั้ยอะไอ้ตั้งใจเอเจนต์ตายาหมู่พอเลยบล็อกทีนี้ก้าวหน้าแล้วสมมุติอย่างဖြစ်ไป
ตยาบริซูมูมุอเส้นอ่ะอเนยยงอเส้นน้องပြောมั้ยဆိုရင်ไม่ရှိတော့ဘူးလို့ပြောရင်ပုံမှန်တယ်ပေါ့เนาะကျွန်တော်တို့မှာစည်ရင်ထောင်းဥပဒေရှိတယ်ရားပြတာလို့ရှိချောင်းအများမြင်စရာအကြီးဆိုကျွန်တော်တို့စည်ရင်ထောင်းဥပဒေရှိတယ်အဲ့ဒီဟာကိုသူတို့ကမလိုက်နာဘူးလို့တရားဝင်ကြီးညာလိုက်လေဆိုတော့နိုင်ငံသားများကြီးလွတ်လပ်ခွင့်ကိုကာကွယ်တဲ့ဥပဒေဆိုတော့24နာရီတဲ့ပုံမချိုးရသူကြောင့်ကိုဖမ်းသွားတယ်။အလူဖမ်းဝရမ်းပါရမယ်။ရှားပွေဝရမ်းပါရမယ်။ပိုင်းွက်အတွင်းဝင်ဝင်ရောက်ခွင့်ရှားပွေခွင့်လေးခွင့်ပြုချက်ရှိမှလုပ်ရမယ်။နောက်တစ်ခါကနောက်ရုံခံမလိုက်ရဘူး။သူတို့ကတော့ချိုးဖောက်ခံရရင်ရဲတိုင်းမှုဖို့မပေးလို့ရှိရင်အဲ့မှဖို့ဝင်တဲ့ရဲကိုရေးယူပါမယ်။ဆိုတဲ့ဥစ္စာတွေအားလုံးကိုမလိုက်နာတော့ဘူးလို့ဒါဖေဖော်ဝါရီလ23ရက်နေ့မှာကြေညာလိုက်တယ်။ပုံချုပ်ကြီးမရောက်လို့လည်း။ဒါကြောင့်တကယ်အရေးကြီးတဲ့နိုင်ငံသားတွေကိုကာကွယ်တဲ့ဟာကိုဖျက်လိုက်တာပေါ့နော်
။ဆိုတော့ဒီဟာကသူတို့ကအရေးယူအပြစ်တင်မဲ့အတွက်လူကိုလိုက်ရှာတာပေါ့လေ။နိုင်ငံရေးတွေဘာတွေသူတို့ကိုဆန့်ကျင်မှုနဲ့မပတ်သက်တဲ့သာမန်ပြည်သူတွေဈေးရောင်းဈေးဝယ်တွေဝန်ထမ်းတွေစသဖြင့်သူတို့တွေရဲ့ဘဝကတော့ဒီဘောင်းထဲမှာဘယ်လောက်ထိလွလွလလှုပ်ရှားမှုရှိနိုင်ပါ့လဲသူတို့တွေရဲ့အနေထိုင်တော့ကျင်းကြသလားသူတို့တွေကဒီလိုပဲဖန်စီအေးယူမှုတွေဘလို့အဖဲလွတ်ဆောင်နေရတယ်များတွေ့ရပါလားသူတို့ဘဝကဘယ်လောက်ထိလုံခြုံလွတ်လပ်မှုရှိနေပါလဲရောသာမန်ပြည်သူတွေလှုပ်ရှားသူတက်ကြွလှုပ်ရှားသူတွေမဟုတ်ဘဲပြောရင်ပေါ့လေအဲ့ဒါ
ကျွန်တော်ပြောတဲ့ကာကွယ်တဲ့ဥပဒေမလိုက်နာတော့ဘူးလို့ပြောရတဲ့အခါကျတော့လက်ရှိအစိုးရပြည်သူကာကွယ်ပေးတဲ့အစိုးရမဟုတ်တော့ဘူးမဟုတ်တဲ့အခါကြတော့သူတို့ကအလုပ်ချင်အောင်ပဲပစ္စည်းလုမယ်လူတတ်မယ်အမီးရှို့မယ်အဲ့ဒါလေသူတို့ကသူတို့လုပ်ချင်လို့လုပ်ခွင့်ရှိသွားပြီဆိုသူတို့ခံယူလိုက်ပုံရတယ်။ဘာလို့ဆိုအခုကလူပေါင်း1000ကျော်အသက်ခံရတယ်။အဲ့တော့ကမီးရှို့ခံရတယ်ပစ္စည်းတွေလုခံရတယ်မြို့ပေါ်ကျောင်းရန်ကုန်မြို့ပေါ်မှာကိုပစ္စည်းတွေအိမ်ထဲဝင်ပြီးရှိုက်တဲ့အချိန်ဆက်လိုက်တစ်ချက်ဝင်လာတယ်ပစ္စည်းတွေယူသွားတယ်ပတ်စံတွေယူသွားတယ်စာနောက်စားလေးယူသွားတယ်အဲ့ဒါမျိုးကြီးကျွန်တော်တို့သွားတွေ့ရတယ်ပေါ့။အဲ့လိုဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒုရီယာနဲ့မဖြစ်လာလဲဆိုတော့ဟိုတချို့ပညာတတ်တွေကဟာဒီလိုလုံးမယ်ဆိုရင်လူကိုသေးသေးလေးကြီးခုကနေတာပဲ။ဒီလိုလူတက်လာပစ္စည်းလူအဲ့ဒါမျိုးကြီးလုံးလို့မရဘူးလေ။ဒါဆိုရင်လူကိုသေးသေးလေးကြီးခုကနေတယ်ဆိုဥပဒေကြီးရှိတယ်။ဒါကြောင့်မို့ခုကန်ရမယ်ဆိုတဲ့အကွေးတွေဝင်လာတယ်အဲ့ကမှလူတို့ကသူပြည်လူငယ်လေးကစပြီးအတူတူတရားလုပ်တာတက်နေလူများခုခံမှုစူးစမ်းလာတယ်ဆိုတော့ကျွန်တော်တို့သွားတွေ့ရတယ
်အခုဖန်စီပြီးတော့တရားရုံးမှာအမှုရင်ဆိုင်နေရတဲ့လူတွေကိစ္စလည်းကြားပါတယ်တရားရုံးမှာစစ်ဆီးတယ်အဲ့ဒီတရားဆွဲဆိုရဲဆွဲကိစ္စတွေကောတရားဥပဒေနဲ့ညီညွတ်ပါရလားရှင်းနေရှေ့ကတည်းကတရားသူတွေစစ်ဆီးနေကိစ္စတွေအဲ့ဒါကောဘယ်လောက်ထိဥပဒေတိုင်းဖြစ်နေပါလဲ
တရားရုံးမှာ ရှင်း နေ တဲ့ ကိစ္စ တွေ က တော့ တရား မျှတ မှု လုံး ဝ မ ရ ဘူး အပေါ် ကြောက် ရတဲ့ ခါ တော့ တရား သူ ကြီး ဥရိ ရာ ရှိ ရဲ့ ရဲ ရာ ရှိ ရာ တုံ တုံ မ မ တုံ ရဲ့ အဲ့တော့ အချုပ် တရား အောက် မှာ နေ ကြ တာ ဒါ တရား မျှတ မှု မ ရ နဲ့ သို့တော် လည်း ပဲ ဒီ စိတ် ကောင် ဆရာ နေ ပြီး တော့ လူ ချင်း ချမ်း သာ ခွင့် တွေ ချော ပေါ် တာ အခြေ အနေ လုပ် တယ် သူတို့ ဘက် က လည်း လိုက် ရော တယ် ပေါ့ ဗျာ သို့တော် လည်း အဲ့ ဒါ တွေ မ လုံ လောက် ဘူး ဖြစ် တယ် ဘာလို့ လို့ ရှိ ဒူအောင် 9900 လောက် အင်းစိန် ထောင် မှာ အား 9 ရီ နိုင်ငံရေး မှု တွေ နဲ့ ဖန်ဆီး ထား တဲ့ တွေ့ရ တယောက် မ လုပ်ဘူး ဖြစ် နောက် တစ်ခု က တော့ ဘာလဲ ဆို တော့ စိတ်ကုန် တင် တဲ့ ဟာ တော့ တိတ် ချီချီ ဝေး စစ် မိ ပါဘူး အများ ဆုံး ပြန် ချ ရ တာ ပါပဲ သို့တော့ အရက်ဖက် တရား ရုံး တွေ မှာ ဆေး ရ တဲ့ ခါ မှာ တော့ ရှင်းနေသေး ခုံခွင် ပြု တာ တို့ နောက် ကုကန် ချစ် ပါခွင် ပေး တာ တို့ ဒေလို ပဲ တည်ဘူး တက်တီး ပြ တာ တို့ အဲ့လောက် ကြီး အထိုက် တောက် လုပ် ပြီး တော့ သူလည်း အနည်း ဆုံး ပြန် ချ ရ တာ သူကြီး နိုင်ငံရေး မှု နဲ့ 9 ကြီးခောက်ဝေးပြီးဒါဘုံမျိုးချုပ်ပြီးဆိုရင်အနည်းဆုံးပြန်ချပြီးတော့ကျွန်တော်အတိုင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့လိုအမှုမျိုးဆိုလို့ရှိရင်တော့နိုင်ငံတကာအထူးစိတ်ဝင်စားဆောင်ကြည့်နေရတဲ့ကိစ္စဖြစ်ပါတယ်ဆိုတော့ရောက်တဲ့တိုင်းမှန်မှန်ကန်ဖြစ်လာလိမ့်မယ်လို့မျှော်လင့်လို့ရဆိုင်ပါရဲ့လားအဲ့ဒါတော့ဒေါ်စုကတော့အုပ်ရိလေးစားတယ်ဆိုတော့ဥပဒေတိုင်းလုပ်တာကျွန်မ ကျွန်တော်တို့ကတော့သိနေပါတယ်ဆိုတော့နမိတ်ကျူမပတ်ချက်မှာနော်ဆိုတော့လည်းပဲအချုပ်တစ်ခုကျွန်တော်ပြောချင်တာသူကတော့ဟောပါဗျာအဲ concern relation မှာကြောင်းချင်းရဆိုင်ကဥပဒေတစ်ခုရှိတယ်အဲ့ဒါတရုတ်မီဒီယာတစ်ခုကဘယ်လိုမှမမြင်အောင်လည်းအင်တာဗျူးလုပ်တယ်နောက်ဆုံးမေးခွန်းမှာမီဒီယာဗာမေးတယ်တော်ဆန်းစုကြည်အာနာရှိနေတော့အတိုင်းကြည်တော်ထားဆောင်နေစင်တော့ကောင်းကောင်းကောင်းကောင်းလုပ်ခဲ့ယူဆတာလားလို့မြည်မိတဲ့အခါမှာဒုံမကြီးမြေအောင်နေအတင်းမရှိရယ်မှမာလေးကကောင်းမှုလုပ်ခဲ့ပါလေလို့ပြောတယ်အဲ့ဒီဟာကျွန်တော်တို့လောမှာတော့တည်ကြည့်အမြင့်ဆုံးပုဂ္ဂိုလ်ကနေတရားဝင်ကြတာစဉ်းစားရင်မှလည်းပါပါတယ်အဲ့ဒါပြည်သူပတ်တန်းနေလည်းရှိပါအဲ့ဒီအရာဆိုရင်တော့ကောင်းမှုလုပ်ခဲ့တဲ့လူတယောက်သူကလည်းဝန်ခံထားပြာမဆွဲသူစင်ဘူးပေါ့ဗျာဒါတော့ causal relation ပေါ့နော်အကြောင်းချင်းရဆိုင်ရာဥပဒေနေနဲ့ကျွန်တော်တို့ညင်အောင်ကြွရပ
ါဟုတ်ကဲ့ဒါကတော့စစ်တောင်စီဘက်ကပေါ့ဆိုတော့သောသောကဦးကြီးနင်းပြောခဲ့တယ်လို့တည်တည်ပြာလုံးကတာဟာခုကံကာကွယ်ပိုင်းမင်းတော့ငါတို့လောက်ရမှာပဲဒီတိုင်းတော့လောက်ရမှာပဲလုတ်တဲ့နေရမှာတော့အလွန်ကျွန်လုတ်ဆောင်မှုတွေမရှိဘူးလားတချို့ကိစ္စတွေတော့ကြားနေရတယ်ပေါ့လေဒလန်လို့ဆိုတာအထောက်ထားမဲ့ပေါ့ဗျာသူတို့ဘက်ကလည်းပဲသူတို့မှလည်းတရားဥပဒေတွေမရှိတော့အထောက်ထားတွေနဲ့ပြမှုထင်ရှားတာတွေဘယ်လို့ဆက်သိပြပါလဲပေါ့လေတနည်းစဉ်းစားရင်လည်းပဲဥပါပြင်ရင်ဒင်းရဲတို့ဘာလို့ဘာမှမဆိုင်မဲနဲ့သေဆုံးရတဲ့လူတွေရှိနေလို့ထင်ပါတယ်အဲ့ကိစ္စတွေနဲ့ပတ်သက်တော့ဦးကြည်မြင့်ဘယ်လိုပြောချင်ပါလဲ
သူကခုနကကျွန်တော်ဆက်ပြောပြနေတယ်တရားမျှတမှုရှိဆုံးအများမြင်စီရစီရင်ထုံးဦး1966မှာထောက်ထောက်မောင်းမောင်းလို့တရားသူဖွဲ့ရနေတယ်ဥပဒေကြီးခဲ့တာပါအဲ့တော့အဲ့ရတရားမျှတမှုရှိကြအောင်ဆိုတာဟိုဘက်ကလည်းပဲစစ်ကောင်စီဘက်ကလည်းပြပေါ့ဗျာသူတို့တတ်တယ်မေးရှုတယ်ခေါင်းကိုပြစ်တာတွေဘယ်လိုတရားမျှတမှုရှိလဲဆိုတာကိုပြပေါ့တတိထောက်ထားတယ်ဒီဘက်ကလည်းပဲဖေဖော်ဝါရီလထဲမှာဆန္ဒပြတဲ့နှစ်ပတ်လောက်အတွင်းဘာတနတ်မှလည်းမကြိုက်ဒီတိုင်းပဲအဲ့ဒါလည်းနဲ့မဲ့ဆန္ဒပြတာလေအဲ့ဒီပြနာတာလေပြစ်တတ်တယ်ပြစ်တတ်တယ်ဘယ်လောက်တော့တော့ပြစ်လဲဆိုမရှိလားဒါဆက်ကနေတော်လာရေးဒီမှာတရက်ခင်းနဲ့လူ190လောက်အပြစ်တခံခေါင်းတွေဝင်ပြစ်တာအဲ့ဒီဟာကြီးအသက်တွေပြရနေတယ်ပေါ့ရှာအဲ့ခါမှာအဲ့ဒီမှာအထုတ်ထိတ်တွေရောက်ပြီးတော့လူငယ်ကြီးကဘာလို့ပြန်ချမယ်ဆိုစစ်စိတ်ကြီးဟာခုကံကာကွယ်တပ်ရင်းရှိတယ်ဆိုတော့အချက်ကဒီဘက်ကတော့ပြနေတယ်ဒီဘက်ကလည်းစက်ကစားလည်းပြပေါ့ဗျာသူတို့ဘာကြောင့်ဒီလိုလုပ်ရလဲဆိုတော့လူလည်းပြအဲ့လိုပြတဲ့ခါမှာနိုင်ငံတကာကတော့အကြမ်းဖက်မှုကိုလုံးဝလက်မခံတခွာလုံးဝရံဖက်ကအမှန်ရင်တော့ရှုပ်ချတယ
်ဦးတည်မြဲရဲ့အတွေ့အကြုံကမြန်မာနိုင်ငံသမိုင်းတစ်လျှောက်မှာဟိုအစိုးရဆက်ဆက်မှာလည်းပဲအဲ့လိုရဲတွေဘက်ကလွန်ကျွန်ပြီးတော့လွန်ကျွန်မှုထင်းထင်းရင်းနဲ့အဲ့လိုဖြစ်သွားတာအများကြီးရှိခဲ့ပါတယ်အဲ့ဒီလူတွေကိုပြန်ပြီးတော့အရေးယူရဲဆိုတဲ့အစီအစဉ်များရှိခဲ့ဘူးပါလားအဲ့လိုမှတ်မိတာလားဦးတည်မြဲအ
ဲ့လိုပြန်ပြီးအရေးယူရဲဆိုတာလည်း60နှစ်နောက်ပိုင်း7 July မှာလည်းမရှိပါဘူးအလုပ်တမအရေးကြီးလေးအဲမျိုးစုံပေါ့ဗျာအဲ့ဒါဒီမှာလည်းမရှိပါဘူးကျောင်းတော်လာကြီးမှလည်းမရှိပါဘူး။တပ်ပစံကထပ်ပြီးထထလဲလဲကျူးလို့နိုင်ရဲတာ။အဲ့လိုအရေးယူမှုမရှိလို့ဆိုတဲ့ဥစ္စာကျွန်တော်တို့သတ်တွေ့ရပါတ
ယ်။ဟုတ်ကဲ့။ဆိုတော့ဦးကြည်ချင်းပြောတဲ့မှာအစိုးရအဆက်ဆက်ကိုဖော်ပြသွားတယ်။ဆိုတော့ NLD အစိုးရဥထုတ်ခဲ့တဲ့9နှစ်တာကာလမှာပေါ်ရှိခဲ့ပါလား။အဲ့ဒါမျိုး
။ကျွန်တ ကျွန်တော်လုံးနေရတော့အန်အဒီအစိုးရနဲ့လည်းပြန်ဖြစ်နေတယ်ပြန်ဖြစ်နေတာပဲကျွန်တော်အန်အဒီပါတီဝင်လည်းမဟုတ်အာပါတီဝင်မှလည်းမဟုတ်ကျွန်တော်တို့ကတရားဥပဒေဆွေးတော်ကနေအန်အဒီတွေဝင်ပါနေတယ်တရားကြီးရဲ့ကိုမထိန်းနိုင်ကြများခင်ဗျားတို့ခင်ဗျားတို့အစိုးရကလည်းဘာမှတုံးမရဘူးကျွန်တော်ကလည်းတောင်းရှိကိုပြမှာနှောင်းရှိအရာကျွန်တော်တို့မှာလောက်ပဲဝင်ရှိဘူးတရားကြီးမှလည်းကျွန်တော်တို့တရားစီချု ဟုတ်ကဲ့နောက်ဆုံးတစ်ခုအနေနဲ့ညီကုန်းချုပ်အနေနဲ့ခတ်တူတို့ပြောချင်တာကတော့ဥတီမြင့်မျော်လင့်ပါလားမြန်မာနိုင်ငံဟာတရားဥပဒေစိုးမိုးရေးထွန်းကားတဲ့နိုင်ငံတစ်ခုဖြစ်လာလိမ့်မယ်လို့ဘယ်ကျင်းနောက်မှာများဖြစ်လာနိုင်မယ်လို့မျော်လင့်ပါလေကဲဒီစစ်စကားစားပဲကနေရောဖေဖော်ဝါရီလနှစ်ထောင်စံနှစ်ကိုလည်းအပြစ်ကရက်ဆယ်လိုက်ဒါနိုင်ငံတကာတောင်းဆိုနေတဲ့အကြံဖက်မှုတွေရပ်ပါ ဒီဖြည့်ရှင်ငင်းရတဲ့မျိုးသုံးပါလို့ပြောတာပေါ့မှာအဲကျွန်တော်ထင်တာတော့ဘုဒ္ဓမြင့်အောင်နိုင်တယ်စနာလေးနဲ့လို့ထင်တယ်အဲ့တော့ကျွန်တော်တို့ကနှမျိုးပဲရှိတယ်တိကပစ်ကင်းပုတ်စီယူအင်္ဂါချုပ်ပြီးတော့မှာစစ်စစ်နေနိုင်တာဟုတ်အတဲတော့မှာဒါမှမဟုတ်လေဘုဒ္ဓမြင့်အောင်နိုင်ကမ္ဘာနိုင်ငံကြီးရဲ့ပို့ဆိုချက်တူနားထောင်ပြီးတော့တော့တိုက်ရောပြီးတော့ပြည်တွင်းရင်းကိုချင်းချင်းပ လမ်းကြောင်းပေါ်ကြီးလုံနည်းနဲ့ဒီကြောက်လို့အောင်မြင်သွားရင်ကျွန်တော်နိုင်ငံတရားဥပဒေစိုးမိုးတဲ့နိုင်ငံဖြစ်မယ်ကျွန်တော်ဒီကွန်ချိုတရားစာလေးနော
်ဒီကျော်စံသားရဲ့မြမရေးသုံးသက်ချက်အစီအစဉ်ပါရှင်မြန်မာနိုင်ငံရှိနေများကွန်ရက်ဥက္ကဋ္ဌဦးချင်းမြင့်ကိုဆက်သွယ်မေးမြန်းဆွေးနွေးထားတာပါ VOA မြန်မာပိုင်းရဲ့ကြာတာပတိတိနည်းနဲ့ခင်ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်ကျမတို့အစီအစဉ်တွေကို Facebook စာမျက်နှာကနေတိုက်ရိုက်ကြည့်ရှုမယ်ဆိုရင်တော့ VOA Burmese News ဆိုတဲ့ဒီ Facebook စာမျက်နှာမှာကြည့်ရှုနိုင်ကြပါတယ်ကျမတို့ဒီရေဒီယိုကတင်ဆက်နေတဲ့အစီအစဉ်နဲ့တိုက်ရိုက်ဒီတင်ဆက်နေတဲ့ Facebook ကအစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်အခုဆက်လက်ပြီးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်မှာပါမြန်မာနိုင်ငံမှာဇူလိုင်လအတွင်းကိုဗစ်တတိယလှိုင်းကိုပြင်းပြင်းထန်ထန်ရင်ဆိုင်ခဲ့ရပြီးတဲ့နောက်ကိုဗစ်ဖြစ်ပြီးတဲ့သူတွေမှာနောက်ဆက်တွဲဆိုးကျိုးတွေကြုံတွေ့ခံစားနေရတာတွေနဲ့ပတ်သက်လို့ဒေါက်တာတန့်စော်ကလူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ဆွေးနွေးထားပါရရှင
်မြန်မာနိုင်ငံမှာဇူလိုင်လအတွင်းမှာကိုဗစ်တတိယလှိုင်းကိုပြင်းပြင်းထန်ထန်ကြုံတွေ့ခံစားခဲ့ကြရတာပါအသက်ဆုံးရှုံးသွားတဲ့သူတွေရှိတယ်လို့ပြန်ကောင်းသွားကြတဲ့သူတွေလည်းအများကြီးရှိခဲ့ပါတယ်။ကိုဗစ်ကြောင့်အသက်မဆုံးရှုံးဘဲပြန်ကောင်းသွားတဲ့သူတချို့မှာတော့နောက်ဆက်တွဲဆိုးကျိုးတွေကိုဆူဆူဝါးဝါကြုံတွေ့ခံစားကြရတယ်လို့အင်္ဂလန် Queen Elizabeth ဆေးရုံဘာမင်ဟမ်မှာကိစ္စရောဂါအထူးပြုလေ့လာနေသောဆရာဝန်တဦးဖြစ်သူဒေါက်တာချောချောထွန်းကပြောပါရယ်
။ဟုတ်ကျွန်တော်အားလုံးသိတဲ့အတိုင်းပဲဇူလိုင်လမှာကျွန်တော်မြန်မာနိုင်ငံဒီကိုဗစ်ရဲ့သက်ဝေပေါ့နော်အလူလေးကိုခံလိုက်ရတယ်ဟုတ်တယ်။တချို့လည်းအသက်ဆုံးရှုံးတယ်တချို့လည်းအလိုပြန်ကောင်းသွားကြရတယ်ပေါ့နော်။အဲ့မှာပြန်ကောင်းသွားရည်ရွယ်တော်တော်များများပါပေါ့နော်အဲဘာကြမ်းခဲ့လဲဆိုတော့ကိုဗစ်ရဲ့နောက်ဆက်တဲ့ဟိုအဆိုးကျိုးတွေပေါ့နော်အဲဘယ်လောက်ရှိလဲဆိုရှင် data တွေရကြည့်မယ်ဆိုရှင်တော့ 10% ပေါ့နော် 10% လောက်ဒီနောက်ဆက်တဲ့ခံစားရတယ်ဒါပေမဲ့တချို့လူတွေပေါ့ဘယ်လိုလူတွေဆိုရင်အမကိုဗစ်စိုးစိုးရောခံစားလိုက်ရပြီးတော့ဒီစိတ်ယုံတင်လိုက်ရတဲ့လူတွေပေါ့နော်စိတ်ယုံတင်လိုက်ရတင်စိတ်ယုံတက်လိုက်ရတဲ့လူတွေမှာဆိုရင်တော့ဒီနောက်ဆက်တွေက 60% ပေါ့နော် more than 60% လောက်ဒီနောက်ဆက်တွေဆက်ပြီးခံစားရတယ်ပေါ့နော
်ကိုဗစ်ဖြစ်ပြီးတဲ့သူတွေကြုံတွေ့ခံစားကြရတဲ့နောက်ဆက်တွေဆိုကြတွေဟာလူနာရဲ့အသက်အရွယ်ယောဂအခမ်းရှိမရှိစားတဲ့အချက်တွေပေါ်မူတည်ပြီးယောဂပြင်ထက်မှုမှာတူးနဲ့တူးမတူညီပဲကွဲပြားခြားနားကြတာကိုတွေ့ရပါတယ်။လူနာအများစုမှာမပြင်းထန်တဲ့နောက်ဆက်တဲ့ဆိုးကျိုးကိုသာရရှိခဲ့ပေမဲ့တချို့လူနာတွေမှာတော့ပြင်းထန်တဲ့နောက်ဆက်တဲ့ဆိုးကျိုးတွေကိုအချိန်တလားကနေ3လကျော်တဲ့အထိကြုံတွေ့ခံစားခဲ့ကြရတယ်လို့ဒေါက်တာကျော်ကျော်ထွန်းကပြောပါတယ်
။ဘယ်လိုလဲဆိုလို့ရှိရင်ဒီနောက်ဆက်တွေကိုပြန်ကြည့်မယ်ဆိုရင်တချို့နောက်ဆက်တွေကအလိုလေးပတ်ထက်ပိုပြီးတော့ကြာရပေါ့နော်။တလားနေ3လအထိကြာနိုင်တယ်။ဒါပေမဲ့တချို့နောက်ဆက်တွေတွေကကြတော့ဘယ်လောက်ထိအောင်ကြာနိုင်လဲဆိုရင်3လဆက်ပို့ပြီးကြာရည်ရှိရယ်ပေါ့နော
်ကိုဗစ်ဖြစ်တဲ့သူတွေဟာကျုံရရတဲ့နောက်ဆက်တွေဆိုးကျိုးတွေတူးနဲ့တူးမတည်ငြိမ်ရသလိုနောက်ဆက်တွေဆိုးကျိုးပြင်းထန်မှုမှာလည်းတူးနဲ့တူးကွဲပြားခြားနားကြတာကိုတွေ့ရပါတယ်ကိုဗစ်ဖြစ်တဲ့သူတွေဟာဘလို့နောက်ဆက်တွေဆိုးကျိုးတွေကိုကျုံတွေ့ခံစားရလိမ့်ရှိပါတယ်လို့မေးကြည့်တဲ့အခါဒေါက်တာချောချောထွန်းကအခုလိုရှင်းပြပါတယ
်အဲ့မှာနောက်ဆက်တွေမှာအများကြီးရှိရယ်နောက်ဆက်တွေဖြစ်တာဥပမာတချို့ကြတော့လည်းဘာဖြစ်လဲတချို့ကြတော့မောပြီးကျန်ခဲ့တဲ့ချောင်းဆိုးရယ် ไอ้จิมบัดดี้ออกเดยินตုံเน่บ่เนาะตะชู่จ่าเลยคาวเน่มูวี่จังแก่อ่ะชีเยคาวมูเวไอ้ตาเนี่ยเป็นสลีปโปรบเลมส์ดิဖြစ်တယ်บ่เนาะชู่จ่าก็ไทนดามูกเน่ไมค์ก็เลยဖြစ်ตาเลยชีเยบ่เนาะอ่ะမျိုးสုံเว้ยตะชู่จ่าเลยอันนั้นนี่เปลี่ยนไม่ได้อ่ะชีเยตาမျိုးสုံဖြစ်จ่าเลยบ่เนา
ะ3คนลงเมียนนาฮาမြန်မာနိုင်ငံโควิดတတိယလိုင်းမှာအတွေ့များခဲ့တဲ့နောက်ဆက်တဲ့ဆိုးကျိုးတစ်ခုဖြစ်ပါတယ်လူကြီးတွေမှာလည်းမကပဲလူငယ်တွေမှာလည်းနှလုံးခုန်မြန်တဲ့နောက်ဆက်တဲ့ဆိုးကျိုးကိုကြုံတွေ့ခံစားခဲ့ကြရတာပါအများစုဟာနှလုံးခုန်လုံးတရားကြောအထိမြင့်တက်ခဲ့တာကိုတွေ့ခဲ့ကြရပါတယ်နှလုံးခုန်မြန်တာဟာအကြောင်းမျိုးမျိုးကြောင့်ဖြစ်နိုင်ပြီးတချို့အကြောင်းအရာတွေဟာအသက်ဆုံးရှုံးတဲ့အထိအနေဖြစ်စေနိုင်တာကြောင့်ပေါ်ပေါ်ဆက်ဆက်သဘောမထားဘဲတကြံနားလည်တဲ့သူတွေနဲ့တည်တည်ချာချာပြတ်တာတိုင်ပင်တင်တယ်လို့ဒေါက်တာကျော်ကျော်ထွန်းကရှင်းပြပါပါတယ
်အဲ့ဒီမှာမှအခုကျွန်တော်ပြောမှာဒီရင်တုံတာပေါ့နော်ရင်တုံလဲဟာအဲ့တချို့ကြောင့်အခုနောက်ပိုင်းအကြာများရယ်ပေါ့နော်ဒီတချို့အခုဆိုရင်တော်လူတိုင်းတိုင်းမှာအိမ်တိုင်းမှာလို့ pass oximeter တိုင်းတာလေးရှိရယ်အဲ့ဒါနဲ့တန်းတိုင်းကြည့်ရယ်တို့ covid ကောင်းပါပြန်တိုင်းကြည့်ရယ်အဲ့ချိန်မှာ heart rate ကညံနေရယ်ပေါ့နော်90ရေကျော်နေတယ်တရားရေကျော်နေတယ်အဲ့ဒါဒါအခုနောက်ပိုင်းအတွေ့များလာတယ်ပေါ့နော်ဟုတ်အဲ့ဒါနဲ့ပတ်သက်ပြီးဟုတ်ကျွန်တော်တို့ပြောချင်ပါတယ်ဟုတ်အဲ့ဒါ covid ဖြစ်ပြီးတော့ဒီ heart rate တွေညံနေပေါ့နော် heart rate တွေပုံမှန်ထက်ကိုညံနေတာ90ကျော်ရယ်တရားကျော်ရယ်ပေါ့အဲ့လိုညံလို့ရှိရင်ဒါ analyzing cost ပေါ့နော်ဖြစ်နိုင်ကြရကြတော့အများကြီးရှိတယ်။ဖြစ်နိုင်ကြအများကြီးရှိတယ်ပါ။တချို့ဖြစ်နိုင်ကြရကြတော့ဒါအသက်အန္တရာယ်မရှိဘူး။တချို့မှာသားပါတော့ anxiety ရောက်ဖြစ်တယ်။ heart rate တက်တယ်။ဒါအသက်အန္တရာယ်မရှိဘူး။ဒါပေမဲ့တချို့ heart rate တက်စီနောက်ရရကြတော့ဒါအသက်အန္တရာယ်ရှိနိုင်တယ်ပေါ့နော်။ဟုတ်။အိမ်မှာသုံးမှာဟိုသွေးခဲဆုတ်အောင်မျိုး pulmonary embolism ပေါ့နော်။အဆုံးမှာသွေးခဲဆုတ်ရဲ့ condition တွေမျိုးသွေးခဲပိတ်တဲ့ condition တွေမျိုးအဲ့လိုမျိုးအခြေအနေဆိုရင်တော့ဒါအသက်အန္တရာယ်ရှိနိုင်တယ်ပေါ့နော်။အဲ့ဒါပြောချင်တာကတော့ဘယ်လိုလဲဆိုတော့အဲဒီဒါဒီလိုမျိုး heart rate တက်လာပြီဆိုရင်တော့ဒါမပေါ့တဲ့ပေါ့နော်မပေါ့တဲ့ဘူးအဲ့တေချာတက်ကြွတဲ့လူနဲ့ပေါ့နော်တေချာ assessment တွေလုပ်မယ်ပြသမယ်ကုသမှုခံရမယ်ပေါ့နော
်မြန်မာနိုင်ငံမှာဇူလိုင်လအတွင်းမှာ covid တတိယလိုင်းကိုပြင်းပြင်းထန်ထန်ကြုံတွေ့ခံစားခဲ့ရပြီး covid ဖြစ်ပြီးတဲ့သူတွေမှာလည်းနောက်ဆက်တဲ့ဆိုးကျိုးမျိုးကိုကြုံတွေ့ခံစားခဲ့ကြရတာကြောင့် covid နောက်ဆက်တွဲဆိုးကျိုးတွေကိုသတိပြုကာကွယ်ထားနိုင်ဖို့အတွက်တတိပြုလိုက်တာဖြစ်ပါတယ်ကျွန်တော်ပြောပါ
ဒေါက်တာတန်စောအပတ်စဉ်တင်ဆက်နေတဲ့လူတုနဲ့ကျမရေးအစီအစဉ်ပါရှင်။မကြာခင်မှာတော့နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြနေတဲ့အားကစားကဏ္ဍကိုတင်ဆက်မှာပါ။ဒီ VOA မြန်မာပိုင်းကအပတ်စဉ်ကဏ္ဍတွေကိုတင်ဆက်နေရမှာကြာတာပတိနေ့ညအစီအစဉ်မှာတော့ဥအောင်ခင်ရဲ့မြမအရေးတုံသက်ချက်တိုင်းရင်းသတင်းလွှာစတာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
အမေရိကန်နဲ့ဥရောပတိုက်ကဂေါတီသမားတွေနည်းနည်းကြိမ်ရှင်ပြိုင်ကြတဲ့ Ryder Cup ဂေါတီပြိုင်ပွဲကိုတော့အမေရိကန်နိုင်ငံ Wisconsin ပြည်နယ်မှာပြီးခဲ့တဲ့တောကြနေ့ကနေတနင်္ဂနွေနေ့ထိကျင်းပခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်က COVID-19 ကရောဂါကြောင့်ပြိုင်ပွဲကိုမကျင်းပနိုင်ခဲ့ပဲတနင်္ဂနွေဆိုင်းပြီးမှအခုနေ့မှကျင်းပခဲ့တာပါ။ရင်းနှီးနိုင်ငံမှာ2018တုန်းကပြီးခဲ့တဲ့ကြိမ်ကျင်းပတုန်းကတော့ဥရောပအသင်းကအနိုင်ရထားတာပါ။ဒါပေမဲ့အခုလက်တလော့ PGA ပြိုင်ပွဲတွေမှာအမေရိကန်ကစားသမားတွေကလက်စွမ်းပြနေပြီးကမ္ဘာစင်သတ်မှတ်ချက်မှာလည်းထိပ်ဆုံးက10ယောက်မှာအမေရိကန်က6ယောက်ပါနေတာကြောင့်ဒီတစ်ကြိမ်မှာအမေရိကန်အသင်းကပိုဆွဲဖို့ပို့ပြီးတော့ရေပန်းစားခဲ့ပါတယ်တကယ်တမ်းကစားတဲ့ခါမှာလည်းပထမနေ့မှာတော့အမေရိကန်အသင်းက6မှတ်3မှတ်နဲ့ဦးဆောင်ခဲ့ပြီးတော့ဒုတိယနေ့မှာတော့5မှတ်3မှတ်နဲ့ထပ်ပြီးနိုင်တာကြောင့်နှစ်ရက်အပြီးမှာ7မှတ်5မှတ်နဲ့ဦးဆောင်ခဲ့တာပါနောက်ဆုံးတတိယနေ့အဦးချင်း match play မှာတော့အမေရိကန်ကနောက်ထပ်10မှတ်ထပ်ရပြီးတော့ယောပတ်က4မှတ်ထပ်ရတာကြောင့်နောက်ဆုံးမှာအမေရိကန်က19မှတ်9မှတ်နဲ့ Ryder Cup ကိုအနိုင်ရသွားပါတယ်။ဒီလို Ryder Cup ကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီးအမေရိကန်အသင်းကောင်းဆောင် Steve Stricker ကတော့
This is the greatest team of all time right here. These guys are unbelievable.
ဒီတင်းတော့တမိုင်းတစ်ချော့အကောင်းဆုံးအသင်းဖြစ်ပြီးဒီလူတွေကလည်းမယုံနိုင်တော့အောင်ကိုထူးချွန်ကြပါတယ်။ကျွန်တော်ကဒီနေရာနဲ့တိတ်မွေးတဲ့နေရာမှာကြီးပြင်းခဲ့တာပါဒါကခက်တစ်တခုပါအခုဒီမှာရှိတဲ့သူတို့ဟာနေတယ်ပြီးတော့အနိုင်ရခြင်းနဲ့ဆက်ရှိပြီးတကယ်ကိုစိတ်ဓာတ်တက်ကြွကြတယ်သူကသူတို့ဟာဒီကိုအနိုင်ရရမယ်ဆိုတဲ့စိတ်နဲ့လာပြိုင်ခဲ့ကြတာဖြစ်ပြီးဒါကိုကျွန်တော်တွေ့ခဲ့ရပါတယ်ဒီနေ့ကကျွန်တော်တို့ပြန်သွားတဲ့အချိန်မှာတော့ပွဲပြီးဖို့တရက်လိုသေးတာကြောင့်သူတို့ဒီနေ့နိုင်အောင်ဆက်ကစားဖို့လူနေသေးတယ်အဲ့ဒီအတွက်ပြင်ဆင်ထားကြတယ်ဆိုတော့ကိုတွေ့ခဲ့ရပါတယ်ဆိုတော့ဒီကျွန်တော်တို့လူတွေဟာတကယ်ကိုထူးခြားပါတယ
်ဘိုင်ဒါဖလားကိုတော့နည်းနည်းတစ်ကြိမ်အမေရိကန်နဲ့ဥရောပမှာတလဲစီကျင်းပတာဖြစ်ပြီးလာမယ့်2023ခုနှစ်44ကြိမ်မြောက်ပြိုင်ပွဲကိုတော့အီတလီနိုင်ငံရောမမြို့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်အတွင်းနောက်ထပ်နိုင်ငံတကာအားကစားပြိုင်ပွဲတစ်ခုကတော့ Labor Cup Tennis ပြိုင်ပွဲဖြစ်ပါတယ် ในวันก็ปลายมือสุราการอุยอบะเต้นอุยอบะมโหเดกบาร์ดวังก์เดนิสกษัตริย์มารีป่าวเนติกบาลเลยุสิเต้นอุปยิงจ้าเดนิสปลายมือพิบีโรกาวดีปลายมือบักก์ไรเดอร์ก็ปลายมือเนสเนลูเวชอมาพิบาร์เลยอเต้นเต้นซีมายังกษัตริย์มาที่เอาป่าวเวกษัตริย์มาคนเลี้ยวป่าวมีโรต้องยังปลายจ้าละบ้าวันนี้อาพินอตอูจินกูเวในเอาด้วยต้องเวป่าวมีโรแต่ยังกูตอูจินต้องเวเนในเอาด้วยเวแต่เวกษัตริย์ละบ้าကျိုင်းမွေးရဲ့အမှတ်ပြပုံကလည်းပထမနှစ်ပွဲစဉ်ဒီမှာနိုင်တဲ့သူတွေကတမတ်ရပြီးဒုတိယနှစ်ပွဲစဉ်မှာနိုင်တဲ့သူကနှစ်မှတ်တတိယနှစ်ပွဲနိုင်တဲ့သူကတော့သုံးမှတ်ရတာဖြစ်ပါတယ်စုစုပေါင်း24မှတ်ရှိပြီးတော့ကျိုင်းမွေးမှာ73မှတ်အရင်ရတဲ့အသင်းကအနိုင်ရတာဖြစ်ပါတယ်ဒီနေ့ကျိုင်းမွေးမှာတော့ဥရောပအသင်းကကမ္ဘာလေရွေးစဉ်အသင်းကို24မှတ်တမတ်နဲ့နိုင်ပြီးတော့လေဗာကပ်ဖလားကို၄ချိန်မြောက်ဘူဆွဲသွားခဲ့ပါတယ်လီဗာကပ်ပြိုင်ပွဲကို၄ချိန်မြောက်ဘူဆွဲလိုက်တာနဲ့ပတ်သက်ပြီးဥရောပရဲ့အသင်းကောင်းဆောင်ဘျော်န်ဘော့ကာရော
For me personally it's as a captain is the most important week in the year
ကျွန်တော်တို့တော့သင်္ကန်းဆောင်တယောက်အနေနဲ့ဒီသတင်းပတ်ကဒီနေ့လုံးမှာရေကြီးဆုံးသတင်းပတ်ပါဒါပေမဲ့ကျွန်တော်တို့အားလုံးချန်ပီယံဆုကိုကာကွယ်ဖို့အတွက်အခုလိုပါဝင်ခွင့်ရတော့ဝမ်းသာကြတယ်လို့ထင်ပါတယ်ဒီလူ6စလုံးကကျွန်တော်ပြောသလိုပဲအနာဂတ်တင်းနစ်ကစားသမားတွေပါ6ယောက်မဟုတ်ပါဘူးတကယ်တော့9ယောက်ပါသူတို့မယုံနိုင်တော့ကိုအကောင်းဆုံးကစားခဲ့ကြပါလေအတင်းလိုက်အနေနဲ့ပြောရရင်လည်းကျွန်တော်တို့အစွမ်းကုန်ကြိုးစားခဲ့ကြပါလေ
လေဗာကပ်တင်းနစ်ပြိုင်ပွဲကိုတော့2019ခုနှစ်မှာစတင်ကျင်းပခဲ့တာဖြစ်ပြီးကျင်းပခဲ့တဲ့၄ချိန်စလုံးကိုတော့ဥရောပကပဲပိုးဆွဲခဲ့တာဖြစ်ပါတယ်ခင်ဗျာ
Heavyweight Championship of the World on the line
လောကပြိုင်ပွဲတွေမှာတော့ဒီတစ်ပတ်မှာကမ္ဘာ heavyweight champion လူပွဲကိုထိုးသက်ခဲ့တာပြီးတော့ဗြိတိန်ကကမ္ဘာ heavyweight champion Anthony Joshua နဲ့ Ukraine ကစိန်ခေါ်သူ Alexander Usyk တို့ဗြိတိန်နိုင်ငံလန်ဒန်မြို့မှာစနေနေ့ကထိုးသက်ခဲ့ကြပါတယ်။ Anthony Joshua ကတော့ WBO, WBA, IBF နဲ့ IBO တို့ရဲ့ရွှေကမ္ဘာ၄ခုကိုပိုင်ဆိုင်ထားပြီးတော့ဒါကြောင့်အတော်များများကလည်းဒီပွဲမှာသူပဲအနိုင်ရလိမ့်မယ်လို့ခန့်မှန်းခဲ့ကြပါတယ်။ဒါမဲ့စနေနေ့ကထိုးသက်တဲ့ပွဲမှာတော့နှစ်ယောက်စလုံးဟာတယောက်နဲ့တယောက်ဘယ်သူမှအလဲမထိုးနိုင်ခဲ့ပဲစနစ်ချီအပြည့်ထိုးခဲ့ကြပြီးတော့နောက်ဆုံးမှာ Alexander Usyk ကအနိုင်ရသွားခဲ့ပါတယ်။ဒါရင်၃ယောက်စလုံးကတော့ Usyk ကို139 132 136 132 135 133မှတ်နဲ့တညီတညွတ်ထက်အနိုင်ပေးလိုက်ကြပါတယ်။ဒါကြောင့် Anthony Joshua ဟာသူ့ရဲ့ Champion ရွှေကပတ်၄ခုစလုံးကိုလက်လွတ်လိုက်ရပြီးတော့ Usyk ကတော့ကမ္ဘာ Heavyweight Champion ဖြစ်လာခဲ့ပါတယ်။ဒီပွဲနဲ့ပတ်သက်ပြီးတော့ Usyk ပြောတာကတော့
на данный момент это самый большой поединок в моей карьере.
ဒီကြိုးတော့ဒီပွဲကကျွန်တော်ရဲ့လက်ဝဲသမားတက်တန်းတစ်လျှောက်မှာအကြီးဆုံးပွဲပါ။ဒါပေမဲ့အခက်အခဲဆုံးပွဲတော့မဟုတ်ပါဘူး။တန်တန်ကတော့ကျွန်တော်တို့ကံကောင်းနေပြီပ
ါ။
ဒါပေမဲ့လည်းကျွန်တော်ဘက်မှာအကြီးကြီးဆုံးပွဲကတော့ Olympic ရွှေတံဆိပ်လုပ်တဲ့ပွဲဖြစ်ပြီးဂျေးစားလက်ဝဲသမားအဖြစ်နဲ့ထိုးတဲ့ပွဲဘယ်ပွဲကမှအဲ့ဒီပွဲထက်အကြီးမကြီးပါဘူ
း။
ဂျော်ဂျွန်ကတော့သူ့အနေနဲ့ Usyk နဲ့မချေပွဲထိုးဖို့အတွက်ပြင်ဆင်သွားမှာဖြစ်ပြီးတော့ Usyk ကတော့သူ့အနေနဲ့ဒီမချေပွဲကိုထိုးပစ်ခဲ့ရင် Ukraine နိုင်ငံ Kiev မြို့က Olympic ကွင်းကြီးမှာထိုးကျင်တယ်လို့ပြောလိုက်ပါတယ်။ဂျော်ဂျွန်ဟာဒီပွဲရှုံးလိုက်တဲ့အတွက် WBC Heavyweight Champion Tyson Fury နဲ့ထိုးဖို့ကိစ္စလည်းပို့ပြီးတော့မရေမရာဖြစ်သွားခဲ့ပါတယ်ခင်ဗျာ။ဒီတစ်ပတ် Premier League ဘောလုံးပွဲတွေဘက်မှာတော့ Chelsea နဲ့ Manchester City တို့တွေ့ကြကြပြီး Man City ကတကူကူမရှိနဲ့နိုင်သွားတာကြောင့် Chelsea တင်းဟာပထမဆုံးရှုံးပွဲနဲ့တွေ့သွားခဲ့ပါတယ်။ဒါပြင် Man U ကလည်း Aston Villa ကိုအိမ်ကွေးမှာတကူကူမရှိနဲ့ရှုံးပြီးဒီကနေ့ကအောက်တန်းကနေတက်လာခဲ့တဲ့ Brentford နဲ့ Liverpool တို့ရဲ့ပွဲမှာတော့တစ်ဖက်3ဂိုးတည်းတည်းကျသွားခဲ့ပါတယ်။ Arsenal နဲ့ Spurs တို့ရဲ့ London မြောက်ပိုင်းဒါဘီမှာတော့ Arsenal က Spurs ကို3ဂိုးတကူနဲ့နိုင်သွားပါတယ်။ဒါကြောင့်၆ပွဲကစားပြီးတဲ့အချိန်မှာလီဗာပူးကဆလေးမတ်နဲ့ဇာထိတ်ကိုရောက်လာပြီးတော့မန်စီးတီး၊ Chelsea၊ Man U ၊ Everton တို့ကတော့73မတ်နဲ့အဆင်နဲ့ရှိနေတယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
American တန်ရုပ်တန်တဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလမ်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ web site ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါလိမ့်8473748.info ဖြစ်ပါလိမ့်ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက voabamisechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်။အတန်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American တန်ရုပ်တန်နဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရစေ။ကျမတို့ရှိကိုဆက်သွယ်ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါရစေ။ကြာတာပတင်းလေးနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါရစေ။ကျမတို့ဒီကြာတာပတင်းလေးညနေခင်းအစီအစဉ်ကိုတော့မြန်မာညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9:00ကနေ10:00အထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ကပြောပြမှာပ
ါ။အာဖဂန်နစ္စတန်နိုင်ငံမှာနှစ်ပေါင်း20ကြာဆက်ပွဲဆုံးသက်ပြီးတပ်ဖွဲ့ရဲ့ရုပ်သိမ်းတဲ့အစီအစဉ်ပေါ်အမေရိကန်ကွန်ဂရက်စ်လွှတ်တော်မှာဒုတိယနေ့ဖြစ်ဗိုလ်ထုနေ့ကကြားနာရမှာအခြေရင်ငင်းကုန်တဲ့ ठी ဖြစ်ခဲ့ပါတယ်။ကြားနာဝဲမှာလွှတ်တော်အမတ်ချိုးကအမေရိကန်အစိုးရရာရှိတွေယာရုကထွက်ဖို့တောင်းဆိုခဲ့တယ်လို့ကဲကဲကြကအကောင်းဆုံးဆောင်ရွက်နိုင်ခဲ့တယ်ဆိုပြီးချီးကျူးသူတွေလည်းရှိခဲ့တာပါအမေရိကန်စစ်ဘက်ဆိုင်ရာအရာရှိတွေရဲ့အကြံပြုချက်တွေကိုဆန့်ကျင်ပြီးပြီးခဲ့တဲ့လတဲ့တပ်တွေရုပ်သိမ်းခဲ့တယ်ဆိုပြီးသမ္မတဂျိုးဘိုင်ဒန်အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်သူတွေထဲမှာတော့အတိုက်ခံ Republican ကိုယ်စားလှယ်အများစုပါဝင်ကြပါတယ်ဝေဖန်မှုတွေပြင်းထန်လာတာကြောင့်ကျန်းနာဝဲမှာ Democratic Party ကော်မတီဥက္ကဋ္ဌအဒမ်စမစ်ကမကြာခဏကြားဝင်ဟန်ခဲ့ရပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းမှာသနတ်သမားတွေလက်ချက်နဲ့ထင်ရှားတဲ့ရိုဟင်ဂျာခေါင်းဆောင်တယောက်တိစုံသွားပါတယ်။ငင်းချင်းနဲ့လူခွေဆိုင်ရာရခိုင်ပြည်နယ်ကရိုဟင်ဂျာအဖွဲ့အစည်း ARPSH ဥက္ကဋ္ဌဦးမဝေပူလာကိုပေါ်ထူးနေညနေပိုင်းမှာသနတ်သမားတွေအနီးကပ်ပစ်သွားခဲ့တာလို့အဖွဲ့ရဲ့ပြောခွင့်ရသူကိုကိုကာပီ AFP သတင်းကဖော်ပြခဲ့တာပါ။ပြစ်ကတ်ခံရပြီးနောက်ဒုက္ခသည်စခန်းတွေကနေစည်းမချဆရာဝန်များအဖွဲ့MSF ရဲ့စည်းကမ်းကိုတည်သွားရင်ပဲဒဏ်ရာရင်နဲ့တည်ဆုံသွားကြောင်းလည်းတရင်ကဖော်ပြပါရယ်ရွင်ကြခေါင်းဆောင်တည်ဆုံခဲ့တဲ့အတွက်အလွန်မင်းဝမ်းနဲ့ကြောင်းနဲ့ဒုက္ခသည်စခန်းတွေမှာငြင်းချမ်းရေးနဲ့လွန်ခြုံရေးအတွက်တာဝန်ရှိသူတွေနဲ့ဆက်သွယ်နေတယ်လို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ပြောဝင်ရာက AFP သတင်းဌာနကိုပြောဆိုခဲ့တာပါသူတည်ဆုံမှုကြောင့်ရွင်ကြရေးခွင့်ရလှချမှုတွေထိခိုက်ခဲ့ရတယ်လို့ဒုက္ခသည်စခန်းတွေမှာလွန်ခြုံမှုရှိရလိုအပ်တဲ့အခြေအနေတွေကိုထင်ရပြတ်သားနေတဲ့အကြောင်းလဲနိုင်ငံကလူခွင့်ရလှရှာမှုဖော်တခုဖြစ်တဲ့ Human Rights Watch ကညချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နောက်ဆက်တွဲကြုံတွေ့နေရတဲ့မြန်မာနိုင်ငံကနိုင်ငံရေးချက်တွေကိုနိုင်ငံကအတိုင်းဝိုင်းကအမြန်ဆုံးတုံ့ပြန်ဖြေရှင်းကြဖို့ကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကိုဒီမိုကရေစီအတွင်းကူးကြွားရေးလမ်းကြောင်းပေါ်ပြန်ရောက်လာအောင်နိုင်ငံတကာနဲ့ဒေသရင်းအတိုင်းဝိုင်းကတင်းကြီးကျွန်းထဲနဲ့မြန်မြန်ဆန်ဆန်အင်တာအားလိုက်ဝန်ဝဲဆောင်ရွက်ကြဖို့ပေါ်ထူရီကထုတ်ပြန်တဲ့အတွေ့အမှုချုပ်ရဲ့အစီရင်ခံစာမှာတိုက်တွန်းထားတာဖြစ်ပါတယ်
။ကျေးဇူးပါရှင်။ကိုအောင်လွင်ဦးကတင်ပြချင်းချုပ်ကိုတင်ဆက်သွားတာပါ။ကြာတာပတိတိနည်းနည်းခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နည်းနည်း6နာရီအခါနေ9နာရီအထိတင်ဆက်ခဲ့တာပါရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီခွဲကနေ9နာရီခွဲအထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုညံဝေးအောင်ပါရှင်။ရုပ်သံအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။အသံဖန်းအင်ဂျင်နီယာကတော့ဇူပဲပါရှင်။ကျမကအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ D&D ရဲ့အသွေအသွေကနေကင်းဝေးကြပါစေလို့လည်းဆုတောင်းပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ
။
This program has come to you from the Voice of